Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ24ရက်တနင်္လာနေ့မနက်ဖြန်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32နဲ့49ပထမနာရီဝက်မှာလိုင်းလမ်းမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ။ဒီမနက်ခင်းထုတ်လွှင့်ပေးမယ့်သတင်းတွေထဲမှာကြားပြည်နယ်တဲ့စစ်တပ်ကအရက်သားတွေပေါ်တိုက်ခိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကကြေညာချက်ထုတ်ပြန်တာကင်းပြည်နယ်ရင်တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုထွက်ပြေးသူတွေတိုးလာပြီးထိုင်းဘက်ကလည်းနေဆက်လုံခြုံရေးတိုးမြှင့်ထားတာအပြင်ကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်လေကြောင်းခရီးစဉ်တွေဖြတ်သိမ်းနေရတဲ့အကြောင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။သတင်းတွေပြီးမှတော့အားလရဲ့ကာလနိုင်ငံတကာဖီးသွားလုပ်ငန်းအခြေအနေနဲ့ပတ်သက်ပြီ
း So we are still under big pressure of COVID. We have naturally, we see now some increases, but
COVID ကူးစက်မှုတွေကြောင့်အဆင်မပြေဖြစ်နေကြတဲ့ခီးသွားလုပ်ငန်းမြင့်တင်မှုကြိုးစားနေတဲ့အကြောင်းကမ္ဘာတစ်လောခီးသွားအထူးအစီအစဉ်မှာတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းကဏ္ဍနဲ့သတင်းတွေတဲ့ကတုတ်တအစီအစဉ်အပြင်အားလိုက်ရဲ့အထူးအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့အတူကြီးညာပေးပါမယ်။ဒီဇင်ဘာလ24ရက်နေ့ကကြာပြည်နယ်မှာအရက်သားတွေပေါ်မှာတိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသမဂ္ဂစာနာမှုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရစ်ဖစ်ကဒီဇင်ဘာလ26ရက်ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ခိုင်လုံတဲ့သတင်းတွေအရအနည်းဆုံးကလေးငယ်တဦးအပါအဝင်လူပေါင်း35ယောက်ကိုသူတို့ရဲ့ကားတွေပေါ်ကနေဆင်ခိုင်ပြီးတပ်ဖြတ်မိရှုခဲ့တယ်လို့သိရကြောင်းနဲ့ဒီအကြမ်းဖက်လို့ရမှာ Save the Children ကဝန်တန်း2ဦးလည်းပျောက်ဆုံးနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုလွန်စွာဆိုးရတဲ့ဖြစ်ရတဲ့နိုင်ငံတဝန်းအရက်သားတွေပေါ်မှာတိုက်ခိုက်မှုအလုံးကိုရှုတ်ချကြောင်းနဲ့ဒါမျိုးတွေကိုနိုင်ငံတကာစာနာမှုဥပဒေအရတားမြစ်ထားတယ်လို့လည်းဆိုပါတယ်။အာဏာပိုင်တွေအနေနဲ့ကျူးလွန်သူတွေကိုမြန်မြန်ဆန်ဆန်ရုံးတင်စစ်ဆေးနိုင်အောင်ဒီဖြစ်ရပ်ကိုတည်တည်ချာချာပုံမှန်လင်းလင်းစုံစမ်းစစ်ဆေးမှုတည်းချက်ချင်းစတင်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရတပ်ဖွဲ့အများအပြားအပေါင်းလက်နက်ကိုင်အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုဘေးအန္တရာယ်မချအောင်နှီးမျိုးစုံနဲ့လုပ်ဖို့လည်းတောင်းဆိုပါတယ်။တန်းနဲ့ချီတဲ့မြန်မာပြည်သူတွေဟာစာနာမှုအထောက်ပံ့တွေအလွန်များလိုအပ်နေပြီးကုလသမဂ္ဂနဲ့စာနာမှုဆိုင်ရာလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့အစည်းအလုံးကလည်းမြန်မာပြည်အနှံ့ထောက်ပံ့ပေးနိုင်ဖို့လည်းစိတ်ပိုင်းဖြတ်ထားစေရှိတယ်လို့ဖော်ပြထားပါတယ်
။နိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကြာပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်နေရာတချို့ကသူတို့လုပ်ငန်းတွေကိုယာယီဆိုင်ငံထားလိုက်ပြီလို့ဆိုပါတယ်။အမျိုးသမီးနဲ့ကလေးငယ်အပါအဝင်လူပေါင်း40နီးပါးသတ်ဖြတ်မိရှုခံရတဲ့ဖြစ်ရာတွင်သူတို့ဝန်ထမ်းတို့ပျောက်ဆုံးနေရလို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်းထားလိုက်တာပါသူတို့ဝန်ထမ်းတို့စီးနင်းလိုက်ပါလာတဲ့ကာတစီအဲ့ဒီမှာတိုက်ခိုက်မိရှုခံရတယ်ဆိုတာလဲ Save the Children ကအတည်ပြုပါတယ်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့သူတို့ဝန်ထမ်းနဲ့အပြစ်မဲ့လက်သားတွေအခုလိုအကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့ Save the Children အဖွဲ့အမှုဆောင်အရာရှိချုပ် Engage Change ကပြောပါတယ်ရန်ဒီလူခွင့်အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာတော့ဖရူဆိုမျိုးအရှိတ်မိုးဆိုးကြီးပါနီစစ်ကောင်စီကဒီဇင်ဘာ24ရက်နေ့ဖမ်းဆီးထားတဲ့စစ်ဘေးရှောင်ပြည်သူတကြီးရွယ်ကိုအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းအယောက်30ထက်မနည်းကိုမိရှုသက်ဖြတ်ထားတဲ့ရုပ်လောင်းတွေကိုဒီဇင်ဘာ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်မြန်မာစစ်ကောင်စီထုတ်ပြန်ချက်မှာတော့ဖရူဆိုမျိုးနယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေက KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့ပစ်ခတ်ဖန်စီခဲ့တယ်လို့ဆိုပါရယ်မသင်္ကာဝဲမောင်းနှင်လာတဲ့မော်တော်ယာဉ်ခရစီကိုစစ်ဆေးဖို့ရပ်တန့်စရာမှာမရဖဲဆက်တင်ပစ်ခတ်လို့လုံခြုံရေးတပ်ဖွဲ့ကပစ်ခတ်ဖန်စီတယ်လို့စစ်ကောင်စီကထုတ်ပြန်ပါရယ်ဒါပေမဲ့လူကြီးအတွက်ဘလောက်စီဆုံးလဲဆိုတာကိုတော့မဖော်ပြလို့မိရှိုးရယ်ဆိုတဲ့ကိစ္စကိုလည်းထုတ်ပြန်ချက်မှာဖော်ပြမထားပါဘူ
းထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားကရင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံထပ်ပြင်းတဲ့ မဲဆောက်ဖက်ကိုမြန်မာဒုက္ခတဲ့9000ကျော်နေဆက်ချော့ဖြတ်ထွက်ပြေးလာကြတယ်လို့တိုက်ပြင်းတဲ့အုပ်ချုပ်ရေးမှူးစုံချန်းကီချာရောင်ရက်ဂူကပြောကြောင်းဘန်ကောက်ပို့သတင်းမှောင်ဖော်ပြထားပါတယ်။တနင်္လာနေ့အထိဆိုတောင်ရင်မြစ်ကိုကျော်ဖြတ်ပြီးထိုင်းနိုင်ငံတဲ့ခိုလုံးလာတဲ့ရွာသားက9358ယောက်ရှိနေပြီလို့လည်းပြောပါတယ်။ဒါအပြင်မဲဆောက်နဲ့ဖိုးပရာဒေတာတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးတာဝန်ခံတွေကလည်းလူသားချင်းစာနာမှုအကူအညီတွေထပ်ပေးတယ်လို့ဒဏ်ရာရသူတွေကိုပါစိတ်ကူပေးနေတယ်လို့ပြောပါတယ်။လက်နက်ကင်တိုက်ခိုက်သူတွေအနေနဲ့ထိုင်းနိုင်ငံထဲကိုဝင်မလာဖို့နေဆက်အာဏာပိုင်တွေကလည်းတတိပေးနေတယ်လို့တောက်ပြင်းတဲ့အုပ်ချုပ်ရေးမှုအဖွဲ့ကလည်းဒေတာကန်တွေနေဆက်နာမသွားဖို့တတိပေးချက်တွေထုတ်ပြန်နေပြီးနေဆက်တလျှောက်လုံခြုံရေးတွန်းမြင့်ကင့်လှဲ့ဖို့ပါအမိန့်ထုတ်ပြန်ထားပါတယ်။စနေညဘက်တုန်းကတော့ထိုင်းနိုင်ငံတိုက်ပြင်းတဲ့မဲဆောက်ပိုင်းဘန်တောင်ချိုင်းရွာတစ်ဖက်ကန်းက KNU ကင်တပ်ဖွဲ့တွေရှိရမြဝတီပိုင်းမဲဒိုတလေးကျေးရွာဘက်ကိုမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိုင်းနိုင်ငံနဲ့ရွာသား1000လောက်ကျော်ထွက်ပြေးလာတာကြောင့်ထိုင်းအာဏာပိုင်တွေကအားကစားရုံတစ်ခုမှနေရာချထားပေးခဲ့ရတယ်လို့လည်းပြောပါတယ်
။တချိန်တည်းမှာပဲအိန္ဒိယမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအချိန်မြင့်လာတဲ့အတွက်နိုင်ငံမြောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေရာတွေမှာထိုင်းဘက်ကလုံခြုံရေးတိုးမြင့်နေတယ်လို့ Reuters သတင်းတပုတ်ကရေးပါတယ်။ဒီဇင်ဘာ25ရက်ထိုင်းအနာပိုင်းတွေထုတ်ပြန်တဲ့ကြေညာချက်တစ်စုံမှာဘယ်ကလမ်းမှန်းမသိတဲ့အမြောက်ဆန်သုံးခုထိုင်းဘက်ကိုကြားရောက်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတယောက်ရဲ့အင်အားအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။ထိခိုက်သေဆုံးမှုရှိမရှိကိုတော့ပြောမထားပါဘူး။အဲ့ကြညာကျနဲ့အတူနေဆက်ကြေးရွာတဲ့ကိုထိုင်းနေကြဆောင်ရဲတွေစံချက်ကကားတွေနဲ့ဝင်ရောက်သွားတဲ့ဗီဒီယိုတစ်ခုကိုလည်းပြသခဲ့ပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ukraine နဲ့စစ်နာမှာ Russia ကတပ်တွေအများပြားချထားတဲ့အတွက်တင်းမမှုတိုးနေချိန်မှာပဲအနောက်နိုင်ငံတွေအနေနဲ့ Russia ဘက်ကတောင်းဆိုတဲ့လုံခြုံရေးဆိုင်ရာအာမခံချက်တွေပေးဖို့ပြက်ကွက်မယ်ဆိုရင်ရွေးချယ်စရာနည်းလမ်းတွေစဉ်းစားရမယ်လို့ Russia သမ္မတ Vladimir Putin ကပြောကြားလိုက်ပါတယ်။ Ukraine နဲ့ Georgia လို Russia ဘက်ကလည်းနယ်မြေချဲ့တွင်ထားတဲ့နိုင်ငံတွေနဲ့စီးရေးပူးပေါင်းဆွေးနွေးတာအပါအဝင် NATO မဟာမိတ်တွေရဲ့အရှိတ်ဒေသတိုးချဲ့လှုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက် Russia အစိုးရကဒီလအစောပိုင်းမှာပဲလုံခြုံရေးဆိုင်ရာတောင်းဆိုတဲ့မူကြမ်းတစ်စောင်တင်ပြထားတာပါ။သမ္မတ Putin ကလည်းအနောက်နိုင်ငံတွေအနေနဲ့ရုရှားရဲ့တောင်းဆိုချက်အတိုင်းချက်ချင်းလုပ်ပေးဖို့သူရဲ့ပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပါတယ်။တကယ်လို့နောက်နိုင်ငံတွေအနေနဲ့သူတို့ရန်လိုတဲ့လှုပ်ဆောင်မှုဆက်လုပ်နိုင်မယ်ဆိုရင်ရုရှားဘက်ကတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်ရမယ်လို့သတိပေးပါတယ်။ရုရှားဘက်ကလည်းဘလို့တုံ့ပြန်ဖို့ရှိရဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဖို့မေးတဲ့အခါမှာအမျိုးမျိုးဖြစ်နိုင်ကြောင်းသမ္မတရဲ့တုံ့ပြန်ချက်ကိုဒီဇင်ဘာ26ရုရှားရုပ်သံမှာထုတ်လွှင့်ပြသခဲ့ပါတယ်။အမေရိကန်ရရှိတွေကတော့ရုရှားရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းလူသိရှင်ကြားထုတ်ဖော်ပြောကြားထားပါတယ်
။ပြင်းထန်နိုင်ငံမှာကိုဗစ်ကူးစက်မှုကတနေ့တည်းတသိန်းကျော်ရှိခဲ့ပြီးကာယရောဂါစတင်ချိန်ကစလို့ဒါဟာအများဆုံးစံချိန်ဖြစ်ပါတယ်။ကိုဗစ်ကြောင့်ဆေးရုံတရသူလည်းပြီးခဲ့တဲ့လကတည်းကနှစ်ဆတိုးလာခဲ့ပါတယ်။ပြီးခဲ့တဲ့အပတ်သေဆုံးသူ1000ကျော်နဲ့ဆိုရင်စုစုပေါင်းသေဆုံးရသူပေါင်းတသိန်း2000ကျော်တော့ပါပြီ။ဒီအတွက်ဘာဆက်လုပ်ရမယ်ဆိုတာကိုအစိုးရအရေးပေါ်အစည်းအဝေးတရက်ခေါ်ယူဖို့စီစဉ်နေပါတယ်။သိပ္ပံပညာရှင်တချို့ကတော့အလရဲ့အလွန်ကျောင်းတွေကိုပိတ်ထားဖို့ဒါမှမဟုတ်အပြင်းမထွက်ရကာဖျူးအမိန့်ထုတ်ဖို့အကြံပေးနေရပါတယ်။အစိုးရကတော့ကာကွယ်ဆေးထိုးရေးကိစ္စကိုပူပြီးအာရုံစိုက်နေပါတယ်။ဘယ်ဂျီယမ်နိုင်ငံမှာတော့လူတွေမြို့တူတွေခရစ်စမတ်ဈေးပွဲတွေကိုခွင့်ပြုထားပြီးယဉ်ကျေးမှုအနုပညာလုပ်ငန်းတွေကိုပြင်မှတ်ထားကန့်သတ်တာဟာမမျှတဘူးဆိုပြီးအနုပညာသမားတွေကတော့အစိုးရကိုကန့်ကွက်ဆန္ဒပြနေရပါလေ။
ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုတွေတိုးလာနေတဲ့အတွက်လေယာဉ်မှူးတန်းအများပြားအလုတ်ကနေခွင့်ယူနေရပြီးရားနဲ့ချီတဲ့လေယာဉ်ခီးစင်တွေကိုဖျက်သိမ်းနေရတယ်လို့ Christmas အားလိုက်ရဲ့ခီးထွက်မဲ့ထောင်တောင်းချီတဲ့ခီးသွားတွေဟာသူတို့ရဲ့ခီးစင်တွေကိုပြောင်းပစ်ခဲ့ကြပါတယ်။တနင်္လာနေ့မှာ American နိုင်ငံအဝင်အထွက်လေကြောင်းခီးစင်656ခုဖျက်သိမ်းခဲ့ရတယ်လို့ Christmas နေ့ကဖျက်သိမ်းရတဲ့ခီးစင်က1000လောက်ရှိပြီးအကျိုးရတုံးကတော့900လောက်ရှိတယ်လို့ ။ဒေရင်ခီးစင်တွေဖော်ပြတဲ့ flightaware.com website မှာဖော်ပြထားပါတယ်။လေကြောင်းခီးစင်အများပြားနောက်ထပ်ဖြတ်သိမ်းဖို့ရှိတယ်လို့ခီးစင်တစ်ထောင်လောက်လဲသတ်မှတ်ချိန်အတိုင်းပြန်တန်းနိုင်ခြင်းမရှိဘဲဖြစ်နေပါတယ်။ Christmas အားလရက်တွေဟာလေကြောင်းခီးသွားလာမှုအများဆုံးရာသီဖြစ်ပေမဲ့အခု Omicron ပိုးကူးစက်မှုရုပ်ချီးတိုးလာတဲ့အတွက်လေယာဉ်အမှုထမ်းတွေဝန်ထမ်းတွေ quarantine လုပ်ဖို့လိုလာတာနဲ့အတူလေယာဉ်ခီးစင်တွေလည်းဖြတ်သိမ်းပစ်နေရတာပါ။Delta လေကြောင်းလိုင်းကတော့တနင်္လာနေ့မှာခီးစဉ်300ကျော်ဖြစ်သိမ်းရမယ်လို့ခန့်မှန်းထားပါတယ်
။တောင်အာဖရိကနိုင်ငံအသားရောင်ခွဲရမှုကိုဦးဆောင်ဆန့်ကျင်ခဲ့တဲ့ခရီးရန်ပုံတော်ကြီး Desmond Tutu ကွယ်လွန်သွားတဲ့အတွက်အမေရိကန်သမ္မတ Joe Biden နဲ့သမ္မတကတော် Jill Biden သမ္မတဟောင်း Barack Obama ဗြိတိန်ဝန်ကြီးချုပ် Boris Johnson ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ဘုရားဝါသာပုံတော်ကြီး Dalai Lama တို့ကဝန်ထမ်းကြောင့်လည်းသူရဲ့ဂုဏ်ပုဒ်တွေကိုဖော်ထုတ်ချီးကျူးခဲ့ရပါတယ်။တောင်အာဖရိကရဲ့ဂုဏ်သံဖုံတော်ကြီးတူတူဟာအသက်90ဆအရွယ်မှာကွယ်လွန်သွားတာဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အတွက်ကြောင့်ဒါဟာတိုင်းပြည်အတွက်ဆုံးရှုံးမှုဖြစ်တဲ့အပြင်သူတို့နိုင်ငံကိုလွတ်မြောက်စေခဲ့တဲ့မျိုးဆက်တစ်ခုဆုံးရှုံးခြင်းရဲ့ဒုတိယအခန်းကဏ္ဍတရားဖြစ်တယ်ဆိုပြီးတော့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဇာကလည်းပြောကြားထားပါတယ်ခင်ဗျာ
။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဇန်သားနဲ့အတူတင်ပြပေးခဲ့တာပါ။ VO ရဲ့မနက်ခင်းရေဒီယိုစီစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေပါမှာရုပ်တံဖြစ်နေကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့2021ကနေ22အကူအားလရက်တွေအတွက်အထူးအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့ကဘာတလွှားခီးသွွားအစီအစဉ်နဲ့စတင်ပေးပါစီ။ကိုဗစ်ဆိုင်ရာခီးသွွားသတ်မှတ်ချက်တွေကိုနိုင်ငံအတော်များများမှာ2021ခုနှစ်နှစ်လယ်ပိုင်းဖြည့်လျှော့ပေးခဲ့တဲ့အတွက်ခီးသွွားလုပ်ငန်းတွေအတွက်အားတက်စရာဖြစ်လာပါတယ်။ဒါပေမဲ့ Omicron COVID ပိုးကူးစက်မှုမြင့်တက်နေတဲ့နှစ်ကုန်ပိုင်းမှာတော့ COVID စီကံကန့်သတ်ချက်တွေကိုနိုင်ငံတွေကပြန်ထုတ်ပြန်ကြတာပါ။ဒါကြောင့်ရှေ့လာမဲ့2022ခုနှစ်ထဲခီးသွွားလုပ်ငန်းအခြေအနေဘယ်လိုရှိနိုင်ပါသလဲ။မဆုမြတ်မွန်ကကဘာတလွှားခီးသွွားအထူးအစီအစဉ်မှာတင်ပြပေးမှာပါ။
2021ခုနှစ်ဟာခီးသွွားလုပ်ငန်းတွေနဲ့ကမ္ဘာလှည့်ခီးသွွားသူတွေကိုအားတက်စေမဲ့မျှော်လင့်ချက်ပေးခဲ့တဲ့နှစ်လို့ပြောရမှာမှားပါဘူး။2021နှစ်လယ်ပိုင်းရောက်ချိန်နိုင်ငံတချို့မှာကိုဗစ်ကရောဂါကူးစက်မှုစတင်ကျဆင်းလာခဲ့သလိုအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေမှာကိုဗစ်ကရောဂါကာကွယ်ဆေးတွေထိုးလာနိုင်ပြီးတဲ့နောက်ခီးသွွားလာမှုကန့်သတ်ချက်တွေကိုနိုင်ငံတချို့စတင်ဖြေလျှော့လာခဲ့ကြပါတယ်။ကိုဗစ်ကရောဂါကြောင့်တစ်နှစ်ကျော်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းတွေအနေနဲ့ကမ္ဘာလှည့်ဧည့်သည်တွေကိုပြန်လည်လက်ခံဖို့ပြင်ဆင်မှုတွေလုပ်ပြီးတော့အားတက်စရာဖြစ်ခဲ့ကြပါတယ်။ကမ္ဘာမှာနိုင်ငံတကာခီးသွွားဧည့်သည်တွေအလားအများဆုံး၅နိုင်ငံထဲမှာပါတဲ့အီတလီနိုင်ငံကကိုဗစ်ကြောင့်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တော်တော်များများကိုဩဂတ်လထဲမှာဖယ်ရှားပေးခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာခီးသွွားတွေတစားတစားရောက်လာခဲ့ကြပါတယ်။ဒါပေမဲ့ကိုဗစ်ကရောဂါကြောင့် new normal ဖြစ်လာတဲ့ကိုဗစ်ကရောဂါကာကွယ်ဆေးထိုးထားပြီးကြောင့်အထောက်အထားကိုဗစ်ရောဂါကင်းရှင်းကြောင်းတက်တည်ပြနိုင်ကြတဲ့ခီးသွွားဧည့်သည်တွေသာအလာများခဲ့ပါတယ်
။ There are now starting to be more customers from United States because they have to be
ကိုဗစ်ကာကွယ်ဆေးထိုးထားတဲ့တက်တည်ပြမှုလူရာမှုလို့အမေရိကန်ကလာတဲ့ဧည့်သည်တွေပဲလောလောဆယ်ပုံများတာတွေ့ရတယ်လေ။ဗြိတိန်ကလာရင်ကွာရန်တင်းလုပ်ဖို့လို့တော့အဲ့ဒီဧည့်သည်တွေမလာကြသေးဘူးပေါ့။တခြားဥရောပနိုင်ငံတွေကဧည့်သည်တွေကတော့အတော်လေးများပါတယ်။99ကျပ်ခန့်နှုန်းတော့ဆေးထိုးပြီးပြီဆိုတဲ့တက်တည်ပြနိုင်ကြတယ်လေ။
အီတလီနိုင်ငံကဟိုတယ်တွေ၊စားသောက်ဆိုင်တွေ၊ခီးသွွားလုပ်ငန်းတွေအနေနဲ့တစ်နှစ်ကျော်ဝင်ငွေထိခိုက်ခဲ့တာကိုပြန်ကာမိနိုင်အောင်လို့ကြိုးစားခဲ့ကြရပါတယ်
။ Allora in questo momento diciamo che c'è una ripresa e stiamo vedendo insomma che stanno arrivando diverse persone.
လက်ရှိမှာတော့ပြန်ပြီးတော့ဥမော်လာပြီလို့ပြောရမှာပါ။ခီးထွက်သူတွေပိုတွေ့လာရပါပြီ။အများစုကတော့ပြည်ရင်းထဲပဲခီးထွက်ကြတဲ့အီတလီလူမျိုးတွေပါ။ကိုဗစ်ကြောင့်နိုင်ငံသားခီးမသွားရသေးတာမို့အီတလီနိုင်ငံထဲမှာပဲခီးထွက်နေကြပါတယ်။အခြေအနေပြန်ကောင်းစားပြုနေပြီမဲ့တစ်နှစ်ခွဲလောက်ပိတ်ထားခဲ့ရတဲ့စီးပွားရေးပြန်ပြီးတော့လည်ပတ်အောင်ကျမတို့အတော်ကလေးပြန်ကြိုးစားနေရပါတယ်။အခက်အခဲတွေကတော့ရှိနေပါသေးတယ်
။ကိုဗစ်ကရောဂါကြီးဟာအပန်းဖြေဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေကိုသာမကနိုင်ငံဆောင်လျှောက်လေတဲ့ကမ္ဘာလှည့်ခီးသွွားတွေအတွက်ပါအပြောင်းလဲကြီးပြောင်းလဲသွားစေခဲ့တာပါ။အရင်ကအပန်းဖြေခီးထွက်မယ်ဆိုရင်ကိုသွားမဲ့နိုင်ငံဒါမှမဟုတ်လဲမြို့ကိုသွားမဲ့လေယာဉ်မြေရထားကားလက်မှတ်ကိုဝယ်ဟိုတယ်ဘုကင်လုပ်ပြည်ဝင်ခွင့်ဗီဇာလျှောက်ဖို့လိုရဲဆိုရင်လဲဗီဇာလျှောက်ပြီးခီးထွက်လာရုံပါပဲဒါပေမဲ့အခုတော့အဲ့လိုမရတော့ပါဘူးနိုင်ငံတိုင်းလိုလိုကသူ့နိုင်ငံတည်းကိုမဝင်ခင် ကိုဗစ်ကာကွယ်ဆေးထိုးထားကြောင်းကိုဗစ်ရောဂါကင်းရှင်းကြောင်းတက်တည်ပြရမယ်ဆိုတဲ့သတ်မှတ်ချက်တွေထားလာကြတဲ့အတွက်လေရင်ပေါ်မတက်ခင်ကိုဗစ်စစ်ဆေးမှုလုပ်ရတာကကမ္ဘာလှည့်ခရီးသည်တွေအတွက် new normal အလုပ်ပုံတစ်ခုဖြစ်လာပါတယ်COVID pass, COVID passport စတာတွေကနိုင်ငံတကာခီးသွားခြင်းတွေအတွက်မဖြစ်မနေရှိဖို့လိုလာပါတယ်။ဒီလိုလိုအပ်ချက်တွေအပြင်ဘယ်အချိန်ခီးသွားကန့်သတ်ချက်တွေပြန်လုပ်မလဲဆိုတာကြိုမသိနိုင်တဲ့အတွက်တော်ရုံခီးသွားခြင်းတွေကနိုင်ငံသားခီးတိတ်မထွက်ကြတော့ပါဘူး။ဒီလိုအခြေအနေကြောင့်ခီးသွားလုပ်ငန်းတွေဘက်ကပြည်တွင်းခီးသွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့ပို့ပြီးတော့ကြိုးစားလာကြပါတယ်။အာရှကခီးသွားဧည့်သည်တွေအပါအဝင်နိုင်ငံတကာခီးသွားဧည့်သည်တွေအသွားများတဲ့နိုင်ငံတွေမှာပါတဲ့ Czech သမ္မတနိုင်ငံမှာဆိုရင် 2019 ခုနှစ်က Prague မြို့တော်စီလာကြတဲ့ဧည့်သည်အကြီးအကျယ်နဲ့နှိုင်းယှဉ်ရင်2021ခုနှစ်မှာ80ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူကပြောပါတယ
် So we are still under big pressure of COVID. We have naturally we see now some increases but
COVID တန်ကိုကျွန်တော်တို့ခံနေရတော့မှာခီးတယ်ရီပြန်များလာတာမှန်ပေမဲ့ COVID ကပ်ရောဂါမဖြစ်ခင်2019ခုနှစ်နဲ့နှိုင်းယှဉ်တော့ဧည့်သည်30ရာခိုင်နှုန်းလောက်ပဲရှိပါသေးတယ်။နိုင်ငံတကာဧည့်သည်တွေနည်းနေပါသေးတယ်။အခုမြင်ရတဲ့ဧည့်သည်အများစုက check ပြည်တွင်းကသူတွေပါ။နိုင်ငံထဲမှာပန်းဖြီခီးထွက်ကြသူတွေအရန်များလာပါတယ်။ဒါပေမဲ့တရုတ်၊ရုရှား၊အမေရိက၊ကိုရီးယား၊ဂျပန်တို့ကလိုနိုင်ငံသားခီးဝေးကလာကြသူတွေမလာကြသေးပါဘူး။
ဥရောပနိုင်ငံတွေမှာခီးသွွားကန့်သတ်ချက်တွေမကြာခဏပြောင်းနေတာကြောင့်တခြားဒေသကဧည့်သည်တွေတိတ်မလာကြသေးတာလို့သူကမြင်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးတညီတညွတ်ချင်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုတယ်လို့လည်းသူကအကြံပြုခဲ့ပါတယ်
။ Every week we have different rules for different countries then it's very confusing for tourists and we need one solution for Europe.
အပတ်တိုင်းနိုင်ငံတကူကစီကံတမျိုးစီထုတ်နေကြတော့ကမ္ဘာလှည့်ခီးသွားတွေအတွက်မျက်စိလဲစရာဖြစ်ပါတယ်။လုံခြုံစိတ်ချရတဲ့နိုင်ငံကသူတွေလာကွင်းပြုတယ်ဆိုတာမျိုးဥရောပသမဂ္ဂရဲ့စီမင်းတစ်ခုပဲရှိတင်ပါတယ်။မဟုတ်ရင်အပတ်တိုင်းဘယ်နိုင်ငံကလာကွင်းပြုတယ်လာကွင်းမပြုဘူးဆိုတာမျိုးစီကံတွေကပြောင်းနေရင်လာလေကျင်တဲ့သူတွေခေါင်းရှုပ်ပြီးတော်ပါပြီဥရောပမသွားတော့ဘူးဆိုတာမျိုးဖြစ်သွားနိုင်ပါတယ
်။အခု2021ခုနှစ်ထဲနိုင်ငံတကာခီးသွားတော်တော်များများလာလေကြတဲ့နိုင်ငံအနည်းစုမှာ Greek နိုင်ငံပါပါတယ်။နွေရာသီတစ်လျှောက်လုံးနိုင်ငံတကာခီးသွွားဧည့်သည်တွေတဖွဲ့ဖွဲ့ဂရိနိုင်ငံကိုလာလေခဲ့ကြပါတယ်။ရှုခင်းအလှတာယာတဲ့ခရစ်ကျောမှာဆိုရင်လေအရင်လိုဗြိတိန်ကခီးသွွားဧည့်သည်တွေပြန်လည်ရောက်လာခဲ့ကြပါတယ်။ခရစ်ကျွန်းရဲ့ဝင်ငွေ90ရာခိုင်နှုန်းလောက်ကခီးသွွားလုပ်ငန်းကရတာဖြစ်လို့ဒေသခံတွေအတွက်ဝမ်းသာစရာဖြစ်ပေမဲ့ကိုဗစ်ကရောဂါကြီးကအရှင်းမပြီးသေးတာကြောင့်စိုးရိမ်မှုတွေရှိနေကြခြင်းဖြစ်ပါတယ်
။ I think people are frightened even here actually you see it in the eyes of the Greeks there
ဒီမှာတော့လူတွေကအတော်လေးစိုးရိမ်ပူပန်နေကြတာလို့ထင်ပါတယ်။ဂရိလူမျိုးတွေရဲ့အကြည့်တွေထဲမှာစိုးရိမ်စိတ်တွေထင်ရှားနေတယ်လေ။သူတို့ရဲ့ကလေးတွေအတွက်စိုးရိမ်ပူပန်နေကြတာပေါ့။ဘာတွေဖြစ်လာအောင်လဲဆိုတာကိုစိုးရိမ်နေကြတာပါ။ရှေ့တစ်ပတ်ကျရင်ခီးသွွားဧည့်သည်တွေရှိပါတော့မလား။ညစာတီးခင်းအခန့်ရမဲ့သူတွေကရှိပါအောင်မလားဆိုတာကိုသူတို့အတော်လေးစိုးရိမ်ပူပန်နေကြတာပါ။
အခုလိုကိုဗစ်ကပ်ရောဂါစိုးရိမ်စိတ်တွေကြောင့်ကိုအုပ်စုနဲ့ကိုသီးသန့်အပန်းဖြေတဲ့ခီးသွွားလုပ်ငန်းပုံစံသစ်တွေလည်းပို့ပြီးတော့ပေါ်လာခဲ့ပါတယ်။ကိုဗစ်စီးကံအင်မတန်တင်းကျပ်ခဲ့တဲ့ဟောင်ကောင်မှာလူသူဝေးတဲ့မြို့ပြင်တွေမှာစတဲ့ချကမ်ပင်းခရီးထွက်သလိုအပန်းဖြေခရီးထွက်နိုင်တဲ့ဂလမ်ပင်းနေရာတွေခေစားလာခဲ့ပါတယ်။ဘယ်တော့မှကမ်ပင်းခရီးထွက်ဖို့စိတ်မဝင်စားခဲ့ကြသူတွေကြားမှာပါအသင့်တဲခိုနိုင်အောင်စီစဉ်ထားတဲ့ဂလမ်ပင်းအပန်းဖြေခရီးထွက်တာမျိုးတွေလှုပ်လာကြပါတယ်။
It's actually a good opportunity for us to really try to explore Hong Kong a bit more. You know, if it wasn't for COVID,
ကဗေးတာမရှိဘူးဆိုရင် glamping ထွက်ဖို့ကျွန်မရွေးချယ်ပြင်မယ်တော့မထင်ပါဘူး။တခြားနိုင်ငံတွေကိုပဲခရီးထွက်ကောင်းထွက်နေမှာပါ
။အခုဆိုရင် Hong Kong မှာဈေးခံ glamping ခရီးထွက်နိုင်တဲ့နေရာတော်တော်များများရှိနေပါပြီ။ဟိုတယ်မှာတဲခိုရသလိုအနားယူမှုမျိုးနဲ့အပြင်မှာလွတ်လွတ်လပ်လပ်အပန်းဖြေနိုင်ကြတဲ့နေရာမျိုးတွေဖြစ်ပါတယ်
။ဟောဒီလိုဟောကြီးကြိုက်ဒီရကန်ကြင်ကြင်တဲ့ဟိုဆူဆစ်လားအမေတို့အဲဟာဒီကကမ်ပင်းရဲ့ site ဘီနဲ
့ဒီမှာကျွန်တော်မိသားစုတွေအေးအေးဆေးအဆင်ပြေပြေတဲနိုင်ပါတယ်နေရာကလည်းတိတ်မကြီးလာပါဘူးတွေ့ရသလားကာရာဗန်7စီးပဲရှိတော့တိတ်တိတ်ဆိတ်ဆိတ်နဲ့တည်တည်တန့်တန့်ရှိပါတယ
်ကိုဗစ်ကရောဂါစဖြစ်ချိန်ကလေးကဆိုရင်အခုလို glamping နေရာတွေမှာလာရောက်တဲခိုအနားယူသူနှုံးက100ရာခိုင်နှုံးလောက်အထိများလာတယ်လို့ခီးသွားလုပ်ငန်း agent bill ကပြောပြပါတယ်
情咧，因為大家都冇得出去啦，我諗咧呢個係最主要嘅原因啦。咁其實好多
COVID 嘅嘢話偏嚟前，旅人嘅家企業咪出難咗咯。Glamping 企業其實拉嚟路，就諾聽埋嚟。咪打住嚟送旅人嚟呢，用俾嘢等你日日多錢咧。人一年你起出嚟，一啖要六千加嚟咧。大家好得嚟，有邊是睇差？人一年嘅你阿瑞噶，出家嚟 staycation package 咪嚟留落家話嚟。 မြို့ရဲနေရာတွေထက်အခုလိုမြို့ပြင်တက်ခွနိုင်တဲ့နေရာတွေမှာဘူကင်လုပ်တဲ့သူတွေပိုများပါတယ
်အခုလိုတီးထန့်ညာအိမ်များနေခရီးထွက်နိုင်တဲ့လုပ်ငန်းတွေဟောင်းကောင်မှာရင်မဟုတ်ဘဲနိုင်ငံတော်တော်များများမှာလှုပ်လာကြပါတယ်အရင်ကနိုင်ငံဆောင်ကဘာလှည့်သွားလည်လေးရှိတဲ့သူတွေကကိုယ်နိုင်ငံထဲမှာပဲအပန်းဖြေခရီးထွက်လာကြတဲ့အတွက်ပြည်တွင်းကရှုခင်းအလှတွေကိုမြေပြင်ကနေတာမဟုတ်တော့ဘဲဝေဟင်ကတစ်မျိုးရေပြင်ကတစ်မျိုးကြီးရှုခံစားနိုင်အောင်လှုပ်လာကြပါတယ်တခြားနိုင်ငံတွေကလာလေကြသူတွေနဲ့ရော်ရော်နှော်နှော်ရှုခင်းအလှကြီးတာမျိုးထက်ကိုကိုအုပ်စုနဲ့ကိုတကယ်ကိုတည်တည်တန့်တန့်ရှုခင်းအလှကိုခံစားနိုင်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေကိုဗစ်ကာလမှာပိုပြီးတော့အလုပ်ဖြစ်လာပါတယ်အေဒရီယာတစ်ပင်လယ်တွေကကျွန်းပေါင်း900ကျော်ပိုင်ဆိုင်တဲ့ခရိုအေးရှားနိုင်ငံမှာတင်မောနဲ့ရွက်လွင့်လုပ်ငန်းတွေ2021ခုနှစ်နွေရာသီမှာဘလောက်အလုပ်ဖြစ်ခဲ့တယ်လဲဆိုရင်တင်မောတွေတောင်ငှားမလောက်ဘူးလို့တင်မောကုမ္ပဏီတစ်ခုရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ
် The this season is very very challenged because of we know all in all
ဒီနှစ်ရာသီကတော့တင်မောငှားကျင်သူတွေများလုံးလို့တော်တော်လေးစိန်ခေါ်မှုတွေများတဲ့ရာသီလို့ပြောရမှာပါကိုဗစ်ကာယရောဂါအကြောင်းလူတော်တော်များများကလူသိမ့်မရှုပ်တဲ့ပင်လယ်ခွေ့နေရာတွေမှာရွက်လွင့်ခီးထွက်ကျင်ကြပါတယ်တမောနဲ့ရွက်လွင့်ခီးထွက်တာပို့ပြီးတော့ဘေးကင်းလုံခြုံတယ်လို့ထင်ကြတော့တမောငားကျင်သူတွေပို့များလာပါတယ်ခတ်တာကခရီးရှားနိုင်ငံမှာရွက်လွင့်အငားတင်ပေါ်4000ကျော်ရှိတော့ခီးသွွားများတဲ့ຢာတိမျိုးမှာလူရှင်းနဲ့ပင်လယ်ခွေ့နေရာဆိုတာမရှိတော့ပါပဲဒါပေမဲ့လည်းတမောနဲ့ရွက်လွင့်ခီးထွက်ရတာတခြားခီးတွေထက်အများကြီးအန္တရာယ်ကင်းတဲ့အပြင်စိတ်ဝင်စားစရာလည်းကောင်းပါတယ
်ခရီးရှားနိုင်ငံကိုရွက်လွင့်ခီးထွက်ဖို့လာကြသူအများစုကဂျာမနီနဲ့ဩစတြေးလျနိုင်ငံကများပါတယ်American, British, Australia အပါအဝင်တခြားနိုင်ငံစုံကလည်းလာနေကြတာပါ။ပင်လယ်ထဲမှာကိုတင်မောနဲ့ကိုရွက်လွှင့်ကြတာဖြစ်လို့ကိုဗစ်ကရောဂါအန္တရာယ်တိတ်ဆိတ်ပူစရာမလိုဘူးလို့ထင်ရပေမဲ့တချို့ကတော့ဘေးကင်းအောင်လို့အသေးအချာအစီအစဉ်တွေလုပ်ပြီးလာကြပါတယ
်။ People in my crew were really afraid of the coronavirus. A lot of people couldn't commit to the holiday, they didn't want to go to Croatia.
ကျွန်တော်တို့ဖွဲ့တွေကသူတွေကကိုဗစ်ကူးစက်ခံရမှာအရင်စိုးရင်ကြပါတယ်။မြားစုကခရိုအေးရှားခီးမထွက်ချင်ကြပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဘေးကင်းအောင်အစစ်စစ်လုပ်ခဲ့ကြတာပါ။ပထမဆုံးတခြားသူတွေနဲ့မတွေ့ဘဲသတင်းတစ်ပတ်တီးခြားခွဲနေပါတယ်။ဂျာမနီကထွက်မလာခင်လည်း PRC test နဲ့ကိုဗစ်စစ်ခဲ့ပါတယ်။တချို့ဆိုကိုဗစ်ကာကွယ်ဆေးပါထိုးခဲ့ကြပါတယ
်။အခုလိုခီးသွွားလုပ်ငန်းတွေပြန်လည်ကောင်းမွန်လာတဲ့နေရာတွေရှိသလိုလုပ်ငန်းတွေပြန်ပြီးနလန်မထူနိုင်သေးတဲ့နေရာတွေလည်းအများကြီးပါ။နိုင်ငံသားကလာလေခြင်းသူတွေလာလေနိုင်ဖို့အခက်အခဲရှိနေသေးတဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်ခီးသွွားလုပ်ငန်းတကယ်ကိုထိခိုက်နေတာပါ။အရင်တုန်းကနိုင်ငံတကာခီးသွွားဧည့်သည်တွေနဲ့စီကားနေလေးရှိတဲ့ဆန်ဖရန်စစ္စကိုမြို့ကအထင်ကရနေရာတွေမှာအခုဆိုရင်အတော်လေးခြောက်ကန်နေပါတယ်။နိုင်ငံသားကကမ္ဘာလှည့်ဧည့်သည်တွေမလာကြသေးလို့ဝင်ငွေလည်းတော်တော်လေးကိုထိခိုက်နေပါတယ်။
We are seeing a very jagged, a very slow recovery in terms of
San Francisco မြို့ရဲ့ခီးသွွားလုပ်ငန်းတော်တော်လေးကိုအခြေအနေမကောင်းလာပါဘူး။ပြန်လဲဥမော်လာဖို့အတော်လေးကိုအာယူနေရတဲ့အခြေအနေပ
ါဆန်ဖရန်စစ္စကိုခီးသွွားအသင်းရဲ့အဆိုအရကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်တုန်းကဆန်ဖရန်စစ္စကိုမြို့ကိုလာလေသူ26သန်းကျော်ရှိခဲ့ပြီးတော့ခီးသွွားလုပ်ငန်းကဝင်ငွေဒေါ်လာ10ဘီလီယံလောက်ရခဲ့တယ်လို့ပြောပါတယ်နိုဗ ెంబ ာ6ရက်နေ့တုန်းကမှအမေရိကန်နိုင်ငံသားမဟုတ်သူတွေကိုနိုင်ငံတည်းကိုဝင်ခွင့်ပြုခဲ့တာဖြစ်ပါတယ်2021ခုနှစ်ထဲကိုဗစ်ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားကဧည့်သည်တွေကိုပြန်လည်လာလည်ခွင့်ပြုတာတော်တော်လေးနှောက်ကြတဲ့နိုင်ငံတွေထဲမှာမြန်မာအင်ဒီဇင်ထိုင်းနိုင်ငံလည်းပါပါတယ်အတော်ကြီးထိခိုက်နေတဲ့ထိုင်းနိုင်ငံခီးသွွားလုပ်ငန်းပြန်လည်အသက်ဝင်လာစေဖို့ထိုင်းအစိုးရကကြိုးစားတဲ့အနေနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကကိုဗစ်ကာကွယ်ဆေးထိုးထားပြီးသားခီးသည်တွေကိုတီးခြားခွဲကွာရန်တင်းလုပ်ဆရာမလိုပဲနိုင်ငံထဲဝင်ခွင့်ကိုနိုဗ ెంబర్ 1ရက်နေ့မှာပြန်လည်ခွင့်ပြုခဲ့ပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာခီးသွွားကန့်သတ်ချက်တွေပထမဆုံးဖြေလျှော့ပေးခဲ့တဲ့နိုင်ငံတစ်ခုလို့လည်းပြောနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေအရင်လိုတိတ်မလာကြသေးတဲ့အတွက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမျောလင်းသလောက်ဖြစ်မလာခဲ့ပါဘူး။ပြည်ဝင်ခွင့်ကန့်သတ်ချက်တွေဖြေလျှော့ခဲ့ပေမဲ့ဘန်ကောက်မြို့တော်မှာည9နာရီကျော်ရင်အရင်မရောရဆိုတဲ့ကန့်သတ်ချက်မျိုးအပါအဝင်စီကံသတ်မှတ်ချက်တချို့ကိုတော့ထားရှိခဲ့ပါတယ
်။เขาผมว่าเขายังไม่ค่อยมั่นใจเท่าไหร่อ่ะแล้วเขาก็
အဲ့ဒီဘက်ကအပြည့်အဝစစ်ချလက်ချရှိဖို့မရကြဘူးလို့ထင်ပါတယ်။အစိုးရရဲ့စီကံသတ်မှတ်ချက်တွေကိုလည်းရှင်းရှင်းလင်းလင်းသိနားလည်ကြဖို့မရပါဘူး။အရက်တော့တဲ့အချိန်မှာဘာကြောင့်ကန့်သတ်ရတယ်လဲဆိုတာမျိုးဇဝေဇဝါဖြစ်နေတာမျိုးလည်းရှိပါတယ်
။ကိုဗစ်ကရောဂါမဖြစ်ခင်တုန်းကတော့ဘန်ကောက်မြို့ဟာနိုင်ငံတကာခီးသွွားဧည့်သည်တွေအလားအများဆုံးမြို့တစ်မြို့ဖြစ်ပါတယ
်။ဝန်းနီးที่เราเห็น booking มาจากยุโรปเยอะ
เพราะยุโรปมีหลายประเทศเลยอย่างเยอรมัน UK สแกนอะไรอย่างเงี้ยนะคะมากันเยอะ
จมารูโฮเทลมาเตเบิลบุ๊กกิ้งลงถึง90ยาไคโนลောက်ก็จาร์มานี UK เนี่ยสแกนดิเนเวียနိုင်ငံတွေပါတယ်ဥရောပကဖြစ်ပါတယ်အမေရိကအရှေ့လယ်ပိုင်းနဲ့အာရှနိုင်ငံတွေကနောက်ကလိုက်ပါတယ်ကျန်တာကတော့ပြည်ရင်းဘုတ်ကင်းတွေပဲဖြစ်ပါတယ်အရင်တဲခုနေကြကျမတို့ရဲ့ဧည့်သည်တွေပါ
2019ခုနှစ်ထဲမှာနိုင်ငံသားသားဧည့်သည်တန်း40လာခဲ့တဲ့ထိုင်းနိုင်ငံမှာဟိုတယ်ခီးသွားလုပ်ငန်းတွေပြန်လည်နလန်ထူဖို့အချိန်ယူနေချိန်မှာပဲ Omicron COVID ပိုးသစ်ကြောင့်ပြန်ပြီးအထိနာမဲ့ပုံဖြစ်နေပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားသားဧည့်သည်တွေတီးခြားခွဲနေ Quarantine လုပ်ရမယ့်စီကံသတ်မှတ်ချက်ကိုဒီဇင်ဘာ21ရက်နေ့ကပဲပြန်ပြီးတော့သတ်မှတ်လိုက်ပါတယ်ဒီသတင်းကခီးသွားဧည့်သည်တွေကိုမိခိုအားထားဝင်ဝေးရှာနေသူတွေအတွက်စိတ်ပျက်စရာသတင်းဖြစ်ခဲ့ပါတယ
်လာပေါ့ตอนนี้คือจบแล้วค่ะบอกว่านี่ได้ทําทัวร์2วันนี่คือคงจบแน่นอนแล้วปีหน้าแล้วต่อไป
คุณโหมยไลฟ์ปะနိုင်မို့ جماعه ဧည့်သည်ရတာ2ရက်ပဲရှိသေးတယ်။ရှင်းနေကြရဲ့အချိန်นี่ဘလို့ဖြစ်မယ်မှမသိသေးဘူးလေ။ပို့ပြီးတော့ဆိုးလာအောင်မယ်လို့ جماعه ထင်နေပါတယ
်။အခုတော့ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားသားဧည့်သည်တွေအနေနဲ့9ရက်ကနေ10ရက်အထိဟိုတယ်ခန်းတွေမှာသီးခြားခွဲနေ quarantine လုပ်ကြရတော့မှာဖြစ်ပါတယ်။2021နှစ်လယ်ပိုင်းလောက်ကနိုင်ငံတော်တော်များများမှာကိုဗစ်ကပ်ရောဂါကိုထိန်းနိုင်ပုံရခဲ့လို့နိုင်ငံကခီးသွွားဧည့်သည်တွေအပေါ်ထားတဲ့ခီးသွွားကန့်သက်ချက်တွေဖြေလျှော့ပေးခဲ့ကြပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့ခရစ်မတ်နဲ့နှစ်သစ်ကူရာသီစတင်ချိန်မှာပွဲတော်အတွက်ပြင်ဆင်မှုတွေနိုင်ငံတော်တော်များများမှာလုပ်ခဲ့ကြပါတယ်။ဥရောပကနာမည်ကျော်ခရစ်မတ်ဈေးပွဲတော်တွေကိုလည်းပြန်လည်ဖွင့်ခဲ့ကြရုပ်အားရဲ့ခီးထွက်ဖို့ပြင်ဆင်သူတွေလည်းပြင်ဆင်နေခဲ့ကြတာပါ။ဒါပေမဲ့နိုဗ ెంబ ာလနောက်ဆုံးအပတ်ထဲမှာဗီဇာပြောင်းကိုဗစ်ပိုးသစ်တွေ့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအတည်ပြုလိုက်ချိန်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။ Omicron COVID ပိုးသစ်ကူးစက်မှုမြင့်တက်လာတာနဲ့အတူ COVID စီးကပ်သတ်မှတ်ချက်တွေပြန်လည်ထုတ်ပြန်နေကြပါတယ်။ Netherlands နိုင်ငံမှာဆိုရင် Lockdown သတ်မှတ်ချက်ကိုပြန်လည်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရှင်းလာမဲ့2022ခုနှစ်ထဲမှာခီးသွွားလုပ်ငန်းတွေပြန်အခြေအနေကောင်းလာမယ်လို့မျှော်လင့်ချက်တွေကတော့ရှိနေကြဆဲဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးထားသူတွေများလာနေတာနဲ့အတူနိုင်ငံတကာခီးထွက်ခြင်းသူတွေရဲ့ယုံကြည်မှုမြင့်တက်နေတဲ့အတွက်နိုင်ငံတကာခီးသွွားလုပ်ငန်းတွေ2022ခုနှစ်ထဲမှာပိုရောင်ကောင်းလာမယ်လို့လုပ်ငန်းကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့နိုင်ငံသားခီးထွက်မဲ့ကမ္ဘာလှည့်ဧည့်သည်တွေအနေနဲ့ကိုဗစ်ကာယောဂါအတွက်ပါအာမခံချေးပေးတဲ့ခီးသွွားအာမခံတွေကိုမဖြစ်မနေဝယ်ကြဖို့ကိုလည်းကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်။အားလုံးအတွက်မမေ့နိုင်တဲ့ပျော်ရွှင်စရာခီးတွေထွက်နိုင်မဲ့2022ခုနှစ်ဖြစ်နိုင်ကြပါစေရှင်ကျမဆူမြတ်မမ
UA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်နေကြတာပါအခုတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလှည့်ရောက်ပါပြီဒီတစ်ပတ်တော့မြန်မာနိုင်ငံမှာလို့စစ်တပ်ကအာဏာသိမ်းရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့ဆူဒန်ရဲ့အခြေအနေကိုကြားကြမှာပါ။ဆောင်းမရှင်ကိုပြည်သွေးနိုင်တဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစစ်တပ်ကစိတ်တိုင်းကျဖန်တီးနိုင်စွာမရှိတော့ကြောင်းပြသနေတဲ့ဆူဒန်နိုင်ငံရဲ့အခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။မြန်မာနိုင်ငံမှာစစ်တပ်က2021ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းပါတယ်။ရွေးကောက်ပွဲကနေတဆင့်ပြည်သူတွေရဲ့စန္ဒာနဲ့ရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရထံကနေကြိုးကြောင်းစီလျော်မှုမရှိတဲ့အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာသိမ်းခဲ့တာပါ။အဲဒီလိုပါပဲအာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့ဆူဒန်နိုင်ငံမှာလည်း2021အောက်တိုဘာလ25ရက်နေ့ကအရသာအစိုးရလက်ထက်ကနေနိုင်ငံတော်အာဏာကိုစစ်တပ်ကသိမ်းယူခဲ့ပါတယ်။ ဆူဒန်မှာအာဏာသိမ်းတာနဲ့ပတ်သက်ပြီးအမေရိကန်အခြေစိုက် CBS သတင်းဌာနကဆူဒန်မှာစစ်တပ်ခေါင်းဆောင်ကအရက်သားခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းကာသူသာအာဏာရှိသူဖြစ်ကြောင်းကြေညာလို့ခေါင်းစဉ်တက်ပြီးအာဖရိကတိုက်ရဲ့အခြေမြောက်ဒေသမှာရှိတဲ့ဆူဒန်နိုင်ငံမှာဂျာဘျအစိုးရအဖွဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့နဲ့အရက်သားအစိုးရခေါင်းဆောင်တွေကိုအောက်တိုဘာလ25ရက်နေ့မှာစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဝန်ကြီးချုပ်ဟမ်ဒော့နဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာအာဏာသိမ်းခေါင်းဆောင်နဲ့ပူးပေါင်းဖို့ငြင်းဆန်ခဲ့ကြလို့ဖမ်းဆီးခံရတာဖြစ်ကြောင်းသတင်းနဲ့ပြန်ကြားရေးဝန်ကြီးကပြောဆိုပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာဏာရှင်လက်အောက်ကလွတ်မြောက်ပြီးနောက်ဟမ်ဒော့ဦးဆောင်တဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်အာဏာခွဲဝေအုပ်ချုပ်တဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကာလဟာနှစ်နှစ်ကြာမှာအာဏာသိမ်းခြင်းခံရတာဖြစ်ပါတယ်လို့ရေးသားထားပါတယ်။အယ်ဂျာဇီးယားသတင်းဌာနကလည်းအယ်ဘာရှားကိုဖယ်ရှားပြီးနောက်ဆူဒန်နိုင်ငံရဲ့နိုင်ငံရေးအခြေအနေလို့ခေါင်းစဉ်ပေးပြီးရေးသားပါတယ်။ဆူဒန်ကိုနှစ်ပေါင်းများစွာအုပ်စိုးခဲ့တဲ့အိုမာအယ်ဘာရှားကိုဖယ်ရှားခဲ့ပြီးနှစ်နှစ်အကြာမှာစစ်တပ်နဲ့ထင်ရှားတဲ့အရသာခေါင်းဆောင်တွေကြားတရင်ပတ်များစွာဆက်ဆံရေးတင်းမာနေခဲ့ပြီးတဲ့နောက်မှာအာဏာခွဲဝေအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကိုစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ဟာအာဏာခွဲဝေအုပ်ချုပ်နေတဲ့ကောင်စီကိုဖျက်သိမ်းကာနိုင်ငံကိုအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့ရေးသားပါတယ်။
ဆူဒန်နိုင်ငံဟာအာဖရိကတိုက်ရဲ့တတိယမြောက်အကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။1956ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဗြိတိရှားတွေလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဆူဒန်ဟာလွတ်လပ်ရေးရခဲ့ပေမယ့်လွတ်လပ်ရေးရပြီးခဲ့တဲ့ကတည်ငြိမ်ခဲ့တယ်လို့ကိုမရှိခဲ့ပါဘူး။မတူညီတဲ့ဘာသာစကားမတူကွဲပြားတဲ့ကိုယ်ခွေယုံကြည်မှုတွေနဲ့နိုင်ငံရေးအင်အားစုတွေကြားမှာပြင်းထန်စစ်ဖြစ်ပွားခဲ့ပါတယ်။1989ခုနှစ်ကနေပြီးတော့2019အထိအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်အိုမာအယ်ဘာရှားလက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကမ္ဘာမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုကူညီထောက်ပံ့တာတွေ2003ခုနှစ်ကလာဒါဖော့ဒေတာအစ်စ်ပွဲမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်ခဲ့ပါတယ်။အိုမာအယ်ဘာရှားအုပ်ချုပ်ခဲ့တဲ့ကာလတစ်လျှောက်လုံးမှာလူပေါင်း3သိန်းကနေပြီးတော့4သိန်းကျော်သေဆုံးခဲ့လို့ဆိုပါတယ်။2018ခုနှစ်မှာတော့ဆူဒန်ပြည်သူတွေကအိုမာအယ်ဘာရှားကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုရာကနေ2019ခုနှစ်ဧပြီလ17ရက်နေ့မှာတော့စစ်တပ်ကအာဏာဝင်သိမ်းပြီးတော့အဆုံးသတ်ခဲ့ရပြန်ပါတယ်။2019ခုနှစ်ဩဂုတ်လ27ရက်နေ့မှာတော့အသွင်ကူးပြောင်းရေးစစ်ကောင်စီကနေစစ်တပ်နဲ့အရက်သားနိုင်ငံရေးသမားတွေပါဝင်တဲ့12ဦးပါအချုပ်အခြာအာဏာပိုင်းကောင်စီကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။အဲ့ကောင်စီမှာအရက်သားတူဖြစ်တဲ့အဗ်ဒူလာဟမ်ဒော့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ
်။အခုခါမှာတော့အရက်သားတူဖြစ်တဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ထံကနေစစ်တပ်ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်တာအယ်ဘာဟန်ကအာဏာသိမ်းခဲ့ပြန်ပါပြီ။အဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့မြို့တော်ခါတွန်ပါဝင်မြို့ကြီးတွေမှာထောင်ပေါင်းရှိတဲ့ဆူဒန်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့အတွက်43ဦးသေဆုံးပြီး113ဦးအဖမ်းခံခဲ့ရတယ်လို့သတင်းမီဒီယာတွေကဖော်ပြပါဗျ။ဒါပေမဲ့အာဏာသိမ်းပြီးတလားကအကြမ်းမှာတော့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်တာအယ်ဘာဟန်ကဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုပြန်လွှတ်ပေးပြီးဝန်ကြီးချုပ်ယာဒူပြန်ပေးခဲ့ပါဗျ
။ဟမ်ဒော့ကလည်းသူယာဒူပြန်လက်ခံခဲ့တာဟာသူရဲ့တန်ရုံမှုတွေကိုရှောင်ချားနိုင်အောင်လို့ဆိုပါတယ်။ဒါမဲ့လည်းပြည်သူတွေနဲ့နိုင်ငံရေးသမားတွေကတော့ဟမ်ဒော့ဝန်ကြီးချုပ်ယာဒူပြန်လက်ခံတာကိုမကျေနပ်ကြပါဘူး။ပြည်သူတွေမကျေနပ်ကြတာကလည်းအဆိုးမဆိုးသားပါဘူး။ယာဒူပြန်လက်ခံပြီးတော့တလအကြာဒီဇင်ဘာလ22ရက်နေ့မှာတော့သူ့စိတ်ကြိုက်အဆိုးရောက်ဖွဲ့ခွင့်မရရင်ယာဒူကနှုတ်ထွက်မယ်လို့ဟမ်ဒော့ကပြောလာပါတယ်။ဒါကြောင့်မလို့ဆူဒန်နိုင်ငံရေးဟာဘာမှသေချာရေရာမှုရှိတဲ့အနေအထားလို့ဆိုရမှာပါ။ဒီအနေအထားနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆောင်းပါးရှင်တူကအခုလိုသုံးသပ်ပါတယ်။
ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာချုပ်ကိုင်လာတဲ့အာနာရှင်ဗိုလ်ချုပ်ကြီးအိုမာအယ်ဘာရှားကိုဆူဒန်လူထုလှုပ်ရှားမှုနဲ့ဖြုတ်ချလိုက်တယ်နော်လူထုဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်ကပုံကိုယ်တွေပူးပေါင်းပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ကိုဖွဲ့စည်းနိုင်လိုက်တယ်ဒီအနေအထားမှာစစ်တပ်ကဆူဒန်လူတို့လှုပ်ရှားမှုကိုဟန်တာထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးเนาะဆူဒန်နိုင်ငံရဲ့ဒီမိုကရေစီအလားအလာကိုပြောပါဆိုရင်လည်းအတော်အားရစရာကောင်းတဲ့ အခြေအနေမှာရှိတယ်။ဒါပေမဲ့နော်ဒီမိုကရေစီအသွင်ကူးပြောင်းလှုပ်ရှားမှုဆိုတာကတစ်ဖြောင့်နှင်းသွားတာတော့မဟုတ်ဘူး။အတဲအကျအနိုင်အမြင့်အကွေးကောက်တွေကတော့ရှိနေတာပဲ။ဒါကြောင့်စစ်တပ်ကနေပြီးတော့နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာတယ်။အရက်ဘက်ဝန်ကြီးချုပ်ကိုဖမ်းတယ်၊နိုင်ငံရေးသဘာဝတွေကိုဖမ်းတယ်၊ယာတူကနေဖယ်ရှားတယ်၊လူထုတရားလုံးကအဲ့ခါမှာလမ်းပေါ်ထွက်ပြီးစန္ဒပြတယ်။စစ်တပ်ကဖြိုခွင်းတယ်။နောက်ဆုံးမရတဲ့အခါကျတော့အရက်ဖက်ဝန်ကြီးချုပ်ကိုပြန်တာဝန်ပေးရတယ်။ဆူဒန်ဖြစ်စဉ်မှာဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်အကြအပြန်အလှန်ရုန်းကန်လှုပ်ရှားနေရကိုတွေ့ရတယ်။ဒီတော့ဆူဒန်နိုင်ငံရဲ့နိုင်ငံရေးအလားအလာပါတယ်ကျွန်တော်တို့ကံတေကံမမပြောနိုင်ဘူး။ဒါပေမဲ့နော်စစ်တပ်ကစိတ်တန်းကြဆူဒန်နိုင်ငံကိုနော်ဖန်တီးနိုင်စွမ်းမရှိတော့ဘူးဆိုတာကိုတော့ဒါကျွန်တော်တို့ဒေဂျာပေါက်ပြောနိုင်တယ်။
ဆူဒန်မှာတော့ပြည်သူလူထုအုံကြွဆန့်ကျင်နေတာကိုထိန်းနိုင်ဖို့သွေးရွက်တန်ယူမှုတွေကိုရှောင်ရှားနိုင်ဖို့ဖမ်းဆီးထားတဲ့ဝန်ကြီးချုပ်ကိုလွှတ်ပေးပြီးညှိနှိုင်းဆောင်ရွက်နေတာတွေတွေ့ရပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာတော့ပြည်သူစန္ဒမဲနဲ့လွတ်လပ်စွာရွေးချယ်တင်မြှောက်ထားတဲ့အစိုးရဖွဲ့ခေါင်းဆောင်တွေကို17လကြာတဲ့အထိစစ်တပ်ကဖမ်းဆီးထားဆဲဖြစ်တဲ့အပြင်ပုံမှန်တွေအမျိုးမျိုးတက်ကတရားစွဲဆိုထောင်ချနေတာကိုတွေ့ရပါတယ်။ဘယ်လိုရှေ့ဆက်ကြမှာလဲ။ဆူဒန်နဲ့မြန်မာနိုင်ငံတို့ရဲ့အနာဂတ်နိုင်ငံရေးဟာဘာဖြစ်မယ်ဆိုတာခံမှန်းရခက်လှပါတယ်။ဒါပေမဲ့ဆူဒန်ရောမြန်မာမှာပါစစ်တပ်ဟာသူတို့စိတ်ကြိုက်လှုပ်ချင်တိုင်းလှုပ်လို့မရနိုင်တော့ဘူးဆိုတာဒီကနေ့တွေ့ကြုံနေရတဲ့အခြေအနေတွေကသက်သေပြလို့နေပါပြီ။မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးမျက်ကမ်းတစီမကြောက်ဆက်လျှောက်နေမယ်ဆိုရင်တော့စစ်တပ်ကိုယ်တိုင်ပျက်စီးခြင်းဆက်ရောက်သွားနိုင်တယ်ဆိုတာတတိပြုဖို့အချိန်တန်နေပြီဖြစ်ကြောင်းပါခင်ဗျာ
တော်တော်ရှင်များရှင်အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သတင်းတွေတဲ့ကတုတ္တအစီအစဉ်မလာခင်အထူးအစီအစဉ်ဖြစ်နေကိုဗစ်ကာယောဂါဘေးတမနဲ့တဘောကာယောဂါဘေးတွေအများပြားကျုံးခဲ့တဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကရဲ့အခြေအနေတွေကိုတော့မအေးတန်နာကျော်ကအထူးအစီအစဉ်ဖြစ်နေစူးစီးတင်ပြပေးမှာပါ
မင်္ဂလာပါရှင်နေ့တည်းနဲ့ကူပြောင်းတော့မယ့်အချိန်မှာကြံရတော့မယ့်နှစ်အတွင်းကဟောလိဝုဒ်ရုပ်ရှင်လောကသတင်းတွေကိုစုစည်းတင်ပြခြင်းပါတယ်ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးတို့နဲ့အများကြီးကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကကအခြေအနေကိုပြန်ကြည့်ကြရအောင်ပါ2021ခုနှစ်ရုပ်ရှင်နေထဲမှာတော့ Director Chloe Zhao ရဲ့ Nomadland ရုပ်ရှင်ကအအောင်မြင်ဆုံးရုပ်ရှင်ကဖြစ်ပါတယ်။ Academy ဆု BAFTA ဆုနဲ့ရွှေကမ္ဘာလုံးဆုတွေအားလုံးဆုခွင့်ခဲ့နိုင်တာပါ။မင်းသမီး Frances McDormand ကအဓိကတရုတ်ဆောင်နေရာကပါဝင်ပြီးတော့ American ပြည်ထောင်စု Nevada ပြည်နယ်မိုင်းလုံငန်းလုပ်တဲ့မျိုးစုံလေးတစ်ခုကနေကားတစ်စီးနဲ့ထွက်လာခဲ့တဲ့မုတ်ဆိုးမတယောက်ကြောင့်ဇာတ်ရင်ဖွဲ့ပြီးရိုက်ကူးထားတာပါ။မင်းသမီးကိုယ်တိုင်လည်းအကောင်းဆုံးအမျိုးသမီးတရုတ်ဆောင်အကယ်ဒမီဆုရရှိသွားပါတယ
် I know you.
Yeah, hi, Dave, right? Yes.
Fern?
Yes. Have your can opener.
Yeah, you do. Are you working here now or?
Yeah, first year.
ဗြိတိန်နိုင်ငံကအကယ်ဒမီဆုလို့ဖြစ်တဲ့ BAFTA ဆုချီးမြှင့်ပွဲမှာတော့ဒါရိုက်တာ Emerald Fennell ရဲ့ Promising Young Woman ရုပ်ရှင်ဇာတ်ကားကအထူးကျွမ်းဆုံးဗြိတိရှားရုပ်ရှင်ကားဆုရသွားပြီးတော့ American Oscar ဆုအတွက်လည်းအကောင်းဆုံးရည်ညွှန်းဆုရရှိသွားခဲ့ပါတယ
်. It's every
guy's worst nightmare getting accused like that.
Can you guess what every woman's worst nightmare is? I wanted to be a doctor my whole life. Lately I've been feeling like I might want to get back into it.
Dad, I'd like you to meet Laura.
How do you do, sir?
I say you're gorgeous.
Thank you. I must say he's charming.
Yeah, not always. Laura has come round to help you.
I don't need her or anyone else. I can manage very well on my own.
မင်းသားကြီးအန်တိုနီဟော့ပကင်းစ်ကတော့ The Father ရုပ်ရှင်ဇာတ်ကားနဲ့ American Oscar ဆုရောဗြိတိရှား BAFTA ဆုမှာရောအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရရှိပါတယ်။ Judas and the Black Messiah ရုပ်ရှင်ကားမှာပါဝင်တရုတ်ဆောင်နဲ့ဇက်ဖို့မင်းသား Daniel Kaluuya ကတော့ Oscar ဆု BAFTA ဆုရွှေကမ္ဘာလုံးဆုသုံးဆုလုံးတွေအကောင်းဆုံးအမျိုးသားဇက်ဖို့ဆုနေရာအတွက်ရရှိပါတယ်။မီနာရီရုပ်ရှင်ဇာတ်ကားအတွက်တော့တောင်ကိုရီးယားမင်းသမီး Yoon Young Jun က
Academy Sune Bafta Suro Dre Gangzo and Mutami Yo Sansu Yashirawa. E Yoshinkaga, Shigwalon Su Chimi Mamaro, a Gangzo Nanganja Yoshinka Su Yashivari.
We need to find water somewhere. If that soil ain't wet, we're gonna lose the crop.
Coronavirus Capital, Supera Yadi, now Niki Abiro, Cosonic and Canary Mare, Ludun Eduja, Gua with Chani Yara, Nakazi Tat Hayara, Dilochini Rene, Zimbake Jayara, Chipari. Shigawalo Su Chimia Mamaro, Shue Chere Tema, Luosu Bounzon, Gozama Pulo Supio, we were moody trekkabir now. နောက်ထောင်းနဲ့ဆက်နှစ်ခုနှစ်မှာကျင်းပမယ်ရွှေကမာလုံးစုကိုရုံးမြင့်တန်ကြားကနေထုတ်လွှင့်ပြသဖို့မလုပ်တော့လို့ NBC ရုပ်သံဌာနကမေလကကြေညာခဲ့ပါတယ်။ဒါလိုမျိုးရုပ်သံကထုတ်လွှင့်တာမျိုးမရှိပေမဲ့လည်းစုပေးပွဲကိုတော့ဆက်ပြီးတော့ကျင်းပအောင်မယ်လို့ Hollywood Foreign Press အဖွဲ့ကအော်တိုဘာလာမှာပဲကြေညာထားခဲ့တာပါ။နောက်ထောင်းနဲ့ဆက်တဲ့ခုနဲ့ရုပ်ရှင်ရုံတွေရဲ့အခြေအနေကိုဆက်ပြီးတော့ကြည့်ရအောင်ပါရှင်။ 2020ခုနှစ်ကလည်းကိုဗစ်ကပ်ဘေးကြီးစတင်ကြုံတွေ့ရတဲ့2020ခုနှစ်လိုပဲရုပ်ရှင်ရုံလုပ်ငန်းကြီးတွေတော်တော်ကိုအခက်ကြုံရတဲ့နှစ်ဖြစ်ပါတယ်။တကယ်လို့နိုင်ငံတွေထိန်းချုပ်ကန့်သတ်ချက်တွေထုတ်ပြန်ထားခဲ့ရတာကြောင့်ရုပ်ရှင်ရုံလုပ်ငန်းကြီးလည်းအခြေအနေအချိန်ခါလိုက်အပြောင်းအလဲတွေလုပ်ခဲ့ရပြီးတော့ရုပ်ရှင်ကားတွေထွက်ဖို့နောက်ဆုတ်ခဲ့ရတာရုပ်ရှင်ရုံတွေပိတ်ထားခ ရီယက်မြို့တော်မှာခြံဝင်းထဲကိုကားမဝင်ပြီးကားဝေါ်ကနေပြောရုပ်ရှင်ကြည့်လို့ရအောင်လို့ပထမဦးဆုံးအချိန်ဖြစ်နေဖန်တီးပေးခဲ့ပါတယ်။ဒါတော့မှနှကောက်စီးဝေးရမယ်ကိုပူချိန်အတိုင်းခံရမယ်ဆိုတာမျိုးပါသေးတာပါ။အလားတူပဲကားဝေါ်ကနေရုပ်ရှင်ကြည့်လို့ရတဲ့ကွင်းမျိုးတွေဒူဘိုင်းနဲ့ဘေရုတ်တို့မှာတော့2020ကတည်းကလုပ်ပေးထားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ Los Angeles မြို့ကနာမည်အကျော်ဆုံးရုပ်ရှင်ရုံ AB လမှာပိတ်ခဲ့ရပါတယ်။ Hollywood Sunset Boulevard လမ်းမကြီးပေါ်မှာတည်ရှိပြီးတော့ကမ္ဘာရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရဲ့အချက်အခြားနေရာ Cinerama Dome ရုပ်ရှင်ရုံကြီးနဲ့တခြားသူတွေရဲ့ရုံ15ရုံရှိတဲ့ ArcLight Hollywood ရုပ်ရှင်ရုံတွဲကြီးကိုပိတ်ပစ်လိုက်ရပါတယ်။သူတို့ကုမ္ပဏီရဲ့စုစုပေါင်းရုံပေါင်း300ကျော်ပိတ်လိုက်ရတာဖြစ်ပါတယ်။အဲ့ဒီထဲမှာ San Francisco မြို့က Empire ရုပ်ရှင်ရုံ New England ကရုပ်ရှင်ရုံတွဲ၈ခုလို့လည်းပါသွားခဲ့ပါတယ်။2021ခုနှစ်ရုပ်ရှင်လောကတိုးတက်ဖြစ်ထွန်းမှုတချို့ကိုပြောရမယ်ဆိုရင်တော့တချို့ရုပ်ရှင်ပွဲတော်တွေအပြည့်အဝပြန်ပြီးကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်။မလာကဆလို့ပထမအဆုံးပြန်ကျင်းပတဲ့ရုပ်ရှင်ပွဲတော်ကတော့ဂျာမနီနိုင်ငံက Berlin နဲ့ရုပ်ရှင်ပွဲတော်ပဲဖြစ်ပါတယ်။ဒါမှန်အချိန်မှာကျင်းပခဲ့တဲ့ပုံစံမျိုးတော့မဟုတ်ဘဲနဲ့ပွဲခက်ချင်းချင်းလူနေနေနဲ့ကျင်းပခဲ့ရပါမယ်။သတင်းတော်တွေရုပ်ရှင်လုပ်ငန်းအတိုင်းဝိုင်းတွေကလူတချို့ကိုလူကိုယ်တိုင်တက်ရောက်ခွင့်ပေးပြီးတော့အပိုင်းနှစ်ပိုင်းခွဲကျင်းပခဲ့ပါတယ်။သူတို့ပွဲတော်ကရုပ်ရှင်တော်တော်များများကိုတော့ဇွန်လအနွေရသည့်အထူးပွဲတွေအနေနဲ့ဘယ်လင်မြို့တော်တလွားလေးဟာပြင်ရုပ်ရှင်ပွဲကင်းတွေမှာပြသခွင့်ပေးခဲ့တာပါ။ဘာလင်ရုပ်ရှင်ပွဲတော်ရဲ့ရွှေဝတ်ဝန်ဆုကိုတော့ Romania Director Radu Ju ရိုက်ကူးတဲ့ Black Banking onလူနေပုံဆိုတဲ့ရုပ်ရှင်ကရရှိသွားခဲ့ပါတယ်။ဇူလိုင်လမှာတော့ပြည်သက်နိုင်ငံမှာအရင်နှစ်ကမကျင်းပနိုင်ခဲ့တဲ့ကိန်းရုပ်ရှင်ပွဲတော်ကိုခန်းခန်းနာနာပြန်ပြီးတော့ကျင်းပခဲ့ပါတယ်။ Hollywood Star တွေဖြစ်တဲ့မင်းသား Matt Damon ကအစမင်းသမီးကြီး Helen Mirren အဆုံးပြည်သက်နိုင်ငံမြေကမ်းနှစ်ဖူးကဒီ Cosonikin အခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။အဲ့မှာဝါရင့် American မင်းသမီး Jodie Foster ကရုပ်ရှင်ဂုံတူးဆောင်စုချင်းမြင့်ခံရပြီးတော့ဒရိုက်တာဂျူလီယာဒူကိုနူးရဲ့တီတန်ရုပ်ရှင်ဇာတ်ကားကတော့ပါမော်ဒိုအထူးစုကိုရရှိသွားခဲ့ပါတယ်။စက်တင်ဘာမှာအီတလီနိုင်ငံမှာကျင်းပတဲ့ဗင်းနစ်ရုပ်ရှင်ပွဲတော်ကိုတော့အိဂါထဲမင်းသားမင်းသမီးပုံများများတက်ရောက်ခဲ့ပြီးတော့အဲ့မှာတော့ပြင်သစ်ရုပ်ရှင် happening ကရွှေချင်သေးစုရရှိသွားပြီးတော့ဒရိုက်တာရစ်လီစကော့ကသူ့ရဲ့အမှုပညာအောင်မြင်မှုတွေအတွက်ဂုဏ်ပြုခံရပါတယ်။နီကွန်ပိုင်းကကနေဒါရဲ့ထိုရန်တိုရုပ်ရှင်ပွဲတော်နဲ့ဗြိတိန်ကလန်ဒန်ရုပ်ရှင်ပွဲတော်တွေလည်းပြန်ပြီးတော့ကျင်းပဖြစ်ခဲ့ကြပါသည
်။ There's a young lady in Santiago I want you to meet.
You're late.
When you're ready. Salute. When I met your new 00, she's a disarming young woman.
I get why you shot him. everyone tries at least once.
James Bond.
ယုံတင်တဲ့ရုပ်ရှင်ကားတွေမှာဆိုရင်တော့ငကိုက2020မနစ်ကအေပီလမှာယုံတင်မှုစီစဉ်ထားတဲ့ James Bond ရုပ်ရှင်ကကမ္ဘာမှာကိုရိုနာကပ်ဘေးဆိုက်လို့၃ငါးတောင်ပြန်ပြီးတော့ရည်ရွှေ့ခဲ့ရပြီးတဲ့နောက်တနည်းခွဲနောက်ကျပြီးတော့ဒီနှစ်2021ခုနှစ်စက်တင်ဘာမှာယုံတင်နိုင်ခဲ့ပါတယ်။ James Bond ရုပ်ရှင်ဇာတ်ကားရဲ့25ကားမြောက်ဖြစ်တဲ့ No Time to Die ရုပ်ရှင်ကားကိုစက်တင်ဘာလမှာလန်ဒန်မြို့တော်မှာအထူးပွဲနဲ့ပွဲထုတ်ခဲ့တာပါ။ပြန်ကားအကောင်စားတွေစံပြတဲ့ပစ္စည်းကိရိယာတွေနဲ့ British Spy 007 အဖြစ်နဲ့တရုတ်ဆောင်ခဲ့တဲ့မင်းသား Daniel Craig ရဲ့ဒီ James Bond 5ကားမြောက်ဇာတ်ကားလည်းဖြစ်သလိုဒီရုပ်ရှင်ကားကသူ့ရဲ့ 007 နောက်ဆုံးကားလည်းဖြစ်ပါတယ် Universal Pictures နဲ့ MGM ရုပ်ရှင်ထုတ်လုပ်ရေးတို့ကဖန်တီးတဲ့ဒီ James Bond ဇာတ်ကားတွေမှာသူက Casino Royale ဇာတ်ကားနဲ့2006ခုနှစ်ကစပြီးတော့ပါဝင်လာခဲ့တာပါလန်ဒန်မြို့တော်ကအထူးပွဲကို Daniel Craig ကိုယ်တိုင်တက်ရောက်ပြီးတော့သူနဲ့အတူတူသရုပ်ဆောင်တဲ့ Lash Hana Lunch, Lia Sido နဲ့ Rami Malek တို့ကိုလည်းတွေ့ရပါတယ်။ FBI တပ်တွေထဲမှာတော့ British အင်ရှေ့ဆန်မင်းသား Charles နဲ့သားတော် William တို့သူတို့ရဲ့ကျင်ရတော်တွေအတီးတီးနဲ့အတူတူတက်ရောက်လာတာတွေ့ရပါတယ်။ British နိုင်ငံရဲ့နောက်ထပ်အနုပညာထွက်ကုန်တစ်ခုဖြစ်တဲ့ Harry Potter ရုပ်ရှင်ဇာတ်ကားကတော့ November လမှာပဲအနည်း20ပြည့်သွားခဲ့တာပါ။ Harry Potter ရုပ်ရှင်ဇာတ်ကားရဲ့ဒီရဲ့ပထမဆုံးဇာတ်ကား Harry Potter and the Philosopher's Stone ရုပ်ရှင်ဇာတ်ကားကို2021ခုနှစ် November လ16ရက်မှာနှစ်20ပြည့်သွားတာဖြစ်ပါတယ်။ Graphic Design Studio Leavesden ကစနစ်တာကာလမှာ Hogwarts မော်ကျောင်းတော်ကြီးလို့ဖြစ်သွားခဲ့တယ်လို့ပထမအဦးဆုံးရုပ်ရှင်ဇာတ်ကားအတွက် Graphic Designer ဖြစ်နေပါဝင်တဲ့ Designer Mara Fora Mina ကပြောပါတယ
်။ We didn't have any idea of the legacy that was going to happen later obviously.There was definitely a sort of spirit of family that I think
really got အကြီးကျယ်ပေါက်သွားမယ်တကယ်သမိုင်းဝင်ဖြစ်သွားမယ်ဆိုတာမသိပေမဲ့ကလေးတွေနဲ့ရုပ်ရှင်ရိုက်ရတဲ့အနေထားကတကယ်အမှတ်ရစရာပါကလေးတွေကရိုက်ကွဲမှနေရင်ပဲကျောင်းကိုလည်းရိုက်ကွဲမှတက်ကြရတာလေသူတို့ကျောင်းစာအတွက်ဥပမာလက်မှုဘာသာရပ်အတွက်အင်စာလောက်ရတယ်ဆိုရင်ကလေးတွေကဒီတိုင်းဝင်လာပြီးတော့ပဲကတ်ကြီးပေးပါအောင်တို့ဟိုဟာပေးပါအောင်တို့လောက်ကြတာပြီးရင်ဘယ်တော့မှလည်းပြန်ပေးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကလေးတွေရှိနေတာကတကယ်ကောင်းတဲ့စွမ်းရည်တစ်မျိုးထုတ်ပေးနေသလိုဖြစ်တယ်။ကျမတို့စတူဒီယိုကလည်း Howard မော်ကျောင်းတော်ကြီးလိုကိုဖြစ်လို့ဆယ်နှစ်တောင်လုပ်ခဲ့ကြရတာလေ
။ Harry Potter ရုပ်ရှင်ဇာတ်ကားတွေတွေမှာစုစုပေါင်းဇာတ်ကားပေါင်း8ကားရှိပြီးတော့ဝင်ငွေဒေါ်လာတန်း 9,800 ရရှိခဲ့တာပါ။အဲ့ကားတွေမှာကလေးသရုပ်ဆောင်တွေလည်းတကယ်နာမည်ကျော်အနုပညာရှင်တွေဖြစ်နေလူလားမြောက်ခဲ့ပါတယ်။Harry Potter ရုပ်ရှင်ဇာတ်ကားတွေ20ပြည့်အထိမ့်အမှတ်ဖြစ်နေအဲ့ဇာတ်ကားရဲ့အဓိကသရုပ်ဆောင်ကလေးသရုပ်ဆောင်3ယောက်ဖြစ်တဲ့ Daniel Radcliffe, Emma Watson နဲ့ Rupert Grint တို့ကိုဒီနှစ်ပတ်လည်အထိမ့်အမှတ်ရုပ်မြင်သံကြားအစီအစဉ်တွေ HBO Max ရုပ်သံလိုက်မှာဇန်နဝါရီလ1ရက်နေ့မှာအစီအစဉ်သစ်ကိုပြသမယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကကြေညာထားပါတယ်။ Harry Potter ဝတ္ထုရေးသားတဲ့စာရေးဆရာမ J.K. Rowling ကတော့တက်ရောက်မှာမဟုတ်ပေမဲ့လေတခြားသရုပ်ဆောင်တွေနဲ့အဖွဲ့သားတွေကိုလည်းအိမ်မှာတွေ့ရမှာဖြစ်ပါ
တ
ယ်
One of the highlights of my part was when I had to pretend to be Hermione, pretending to be Bellatrix.
I don't like to be kept waiting.
I've still got the teeth, actually. I'll put them in if you want.
My sister has children who are then around 10, 11, 12. And I said, Martha, I don't know about this Voldemort. What? You're being asked to play Voldemort? You've got to do it!
ကဘာကပေးအနေကြောင့်ရုပ်ရှင်ရုံဝင်ငွေကခါတိုင်းတာမန်အချိန်တွေမှာရတဲ့ဝင်ငွေနဲ့ရှင်တော့တော်တော်နည်းသွားပြီမဲ့မနစ်ကထက်တော်ဝင်ငွေအများကြီးပိုရခဲ့တာပါမနစ်ကတော့ရုပ်ရှင်ရုံကြီးတွေအကုန်ပိတ်ထားခဲ့ရပြီမဲ့ဒီနှစ်ရုပ်ရှင်ကားကြီးတွေယုံတင်နိုင်ခဲ့ပါတယ်2021ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ကားကြီးနှစ်ကားကတော့ Battle of Lake Changjin ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ High Mom ဆိုတဲ့ရုပ်ရှင်ဇာတ်ကားတွေဖြစ်ကြပါတယ်ဒီကားနှစ်ကားလုံးကတရုတ်ကားတွေဖြစ်ပြီးတော့တကားကဒေါ်လာ895တန်းနောက်ထပ်တကားကတော့ဒေါ်လာ822တန်းအတူတူရကြရဲ့လို့ box office mojo ရုပ်ရှင်လုပ်ငန်းကိန်းဂဏန်းနေစောင့်ကြည့်တဲ့အဖွဲ့ကပြောပါရဲ့အဲ့ဒီကားရဲ့နောက်မှာတော့ James Bond ရုပ်ရှင် No Time to Die ကဒေါ်လာ956တန်းနဲ့တတိယနေရာကလိုက်ပြီးတော့သူရဲ့နောက်မှာတော့ Fast and Furious နောက်ဆုံးကားဖြစ်တဲ့ F9 ရုပ်ရှင်ကားကဒေါ်လာ926သန်းနဲ့စတုထနေရာမှာလိုက်ပါတယ်။ Box Office Mojo ရဲ့စင်းရဆိုရင်2022ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကား10ကားထဲမှာနောက်ထပ်ကားတွေကတော့ Venom Let There Be Carnage ရုပ်ရှင်ကားကဒေါ်လာသန်း480နီးပါးရရှိပြီးတော့နံပါတ်5နောက်ပြီး Godzilla vs Kong ရုပ်ရှင်ကားကတော့ဒေါ်လာ468.8သန်းShang-Chi and the Legend of the Ten Rings ရုပ်ရှင်ကားကဒေါ်လာ 431.6 သန်း Black Widow ရုပ်ရှင်ကားကဒေါ်လာ 389.6 သန်းနဲ့နံပါတ်10နေရာအထူးတည်မှရှိပါတယ်။ဇူလိုင်လမှာထွက်တဲ့ Black Widow မဟုရမဟုတ်ဆိုးမှရုပ်ရှင်ဇာတ်ကားမှာပါဝင်တဲ့မင်းသမီး Scarlett Johansson ကိုအဓိကဇာတ်ရုပ် Adventure Series တဲ့က Natasha Romanoff နေရာမှာတရုတ်ဆောင်ပြီးတော့အခုဇက်ကောင်မှာအဓိကဇက်ရုံနေရာကနေပြင်ပါဝင်သရုပ်ဆောင်နိုင်ခဲ့လို့အများရဲ့အချီးကျူးတာကိုခံရပါတယ်။ဒီ Black Widow ရုပ်ရှင်ကားက Scarlett Johansson အတွက် Marvel ဇာတ်လမ်းတွေထဲမှာနောက်ဆုံးကားအနေနဲ့ပါဝင်ပြီးတော့သရုပ်ဆောင်တာလည်းဖြစ်ပါတယ်။ကိုဖြတ်တန်းရတဲ့ခီးမှာတနေရာဘယ်နေရာမှာအဆုံးသက်ရမယ်ဆိုတာသိလိုက်ရတဲ့အချိန်ရှိပါတယ်လို့မင်းသမီးက Rider သတင်းဌာနကိုပြောခဲ့တာပါ
။ Great to leave on a high note and you know I think I've really done all the work I can
ဒီကအောင်မြင်နေတော့အချိန်မှာထွက်ခွာလိုက်တာကောင်းတယ်လို့ကျွန်မထင်ပါတယ်။ကျွန်မဘက်ကဒါနဲ့ပတ်သက်လို့တက်နိုင်သမျှလုပ်ခဲ့ပြီးပါပြီ။ Marvel တဲ့တော့ဒီပြင်ကိစ္စရပ်တွေမှာလက်တွဲလှုပ်ရှင်ပါလေ။ဒါမှမဟုတ်တော့တက်ပါပြီလေ။ကိုပါကိုလည်းပေါ်ပါသွားတယ်လို့ခံစားရပါတယ်။ခီးတစ်ခုစပြီးသူကလေးကနီကုန်းအဆုံးသက်ကဒီခီးနဲ့အတူပါလာပြီးသားပါ
။တစ်ချိန်တည်းမှာပဲ Scarlett Johansson ကသူ့နဲ့စာချုပ်ကိုချိုးဖောက်လို့ဆိုပြီးတော့ Disney ရုပ်ရှင်ထုတ်လို့ရေကိုတရားစွဲပါတယ်။အဲ့ရုပ်ရှင်ကားကိုရုံတင်ပြသတဲ့တစ်ချိန်တည်းမှာ Disney ကအဲ့ကားကိုသူ့ရဲ့ online ရုပ်သံလိုင်း Disney Plus မှာပြသခဲ့တာကြောင့်ဖြစ်ပါတယ်။ဒါကြောင့်မင်းသမီးကတရားစွဲခဲ့ပေမဲ့ September 30ရက်နေ့မှာတော့ဒီကိစ္စကိုဖြေရှင်းလိုက်နိုင်ပြီလို့နှစ်ဖက်စလုံးကပူးရဲကြေညာချက်ထုတ်သွားခဲ့ပါတယ
်။ I'm serious. I'm sorry, kid. Yeah, me too.
2022ခုနှစ်မတိုင်ခင်နှစ်ကုန်ပိုင်းမှာရုံတင်ခဲ့တဲ့ရုပ်ရှင်ကားတွေကိုကြည့်ရမှာဒီဇင်ဘာလမှာလဲစိတ်လှုပ်ရှားစရာကြည်ကျင်စရာရုပ်ရှင်ကားတွေထွက်ခဲ့တာဖြစ်ပါ
တယ်။ Peter,
you're struggling. Damn everything you want.
Spider-Man No Way Home ပင်ကူလူသားအိမ်ပြန်လမ်းမရှိဆိုတဲ့ရုပ်ရှင်ကားကရုံတင်ဝင်ငွေကောင်းမယ်လို့ခန့်မှန်းထားတာပါ။နာမည်ကျော် director Steven Spielberg ရိုက်ကူးတဲ့ website story ရုပ်ရှင်ဇာတ်ကားကလည်းညယောက်မြို့မှာနိုဝင်ဘာလ29ရက်နေ့ကအထူးပွဲပြတာပြီးတော့ရုပ်ရှင်အဖွဲ့သားတွေအဲ့ဒီကော်ဇော်နီခင်ခန်းနာကိုစုံစုံလင်လင်တက်ရောက်ခဲ့ကြတာတွေ့ရပါတယ်။တကယ်ရုံတင်တဲ့ရက်ကတော့ဒီဇင်ဘာလ20ဖြစ်ပါတယ်။ New Year နှစ်သစ်မကူးခင်မှာကပ်ပြီးတော့ရုံတင်တဲ့ရုပ်ရှင်တွေကတော့ Kingsman ရုပ်ရှင်ကားတွေရဲ့မူရင်းဇာတ်ကားဒီကာလမတိုင်ခင်နောက်ကြောင်းပြန်ရုပ်ရှင် The Kingsman ဖြစ်ပြီးတော့အလုံးစိတ်ဝင်စားပျော်လင်းဆောင်စားနေတဲ့လေးကားမြောက် Matrix ရုပ်ရှင်က The Matrix Resurrections ဇာတ်ကားကိုလည်းဒီဇင်ဘာလ22ရက်နေ့မှာရုံတင်သွားကြပါလိမ့်ရှင
်။အခုတော့သတင်းတွေတဲကတုတ္တအစီအစဉ်အလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့2022ခုနှစ်အတွင်းတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေတဲကထူးခြားတဲ့အကောင်းဆုံးဓာတ်ပုံတွေဖြစ်နေ AB သတင်းဌာနကရွေးထုတ်ထားတဲ့ပုံတွေအကြောင်းမညညလွင်ကပြောပြပေးမှာပါ
။ Argentina နိုင်ငံကတက်တန်းရင်ပရာနာမြစ်ကြီးရေခမ်းခြောက်လာတဲ့ပုံကိုမှတ်တမ်းတင်ထားတာပါ။ဒီမြစ်ကြီးဟာဘရာဇီးပါရာဂွေးနဲ့အာဂျင်တီးနားနိုင်ငံတွေကိုဖြတ်ပြီးစီးဆင်းနေတာဖြစ်ပါတယ်ကီလိုမီတာ4880ရှိလျားပါတယ်အင်ဒိုနီးရှားနိုင်ငံဆူလာဝက်စီခရိုင်နောက်ဘက်ကမာမူဂျူမြို့မှာငရင်တန်းကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေရုပ်အလောင်းတွေနားမှာငိုကြွေးနေကြတဲ့ပုံမှာဒီငရင်တန်းကြောင့်လူပေါင်း100ကျော်တည်ဆုံခဲ့ပြီး3300ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်American ပြည်အောင်စုကယ်လီဖိုးနီးယားကတော်မီလောင်ကျွမ်းမှုတွေကိုကြိုးစားနှိမ့်သက်နေကြတဲ့မိသားသမားတွေရဲ့ပုံကိုမှတ်တမ်းတင်ထားတာပါကယ်လီဖိုးနီးယားပြည်နယ်မှာ2022ခုနှစ်အတွင်းတော်မီလောင်မှုပေါင်း 8,300 ကျော်ရှိခဲ့ပြီးမြေအေက3သန်းကျော်မိဒဏ်တင်ခဲ့ရပါတယ်ဒါကတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်ပိုင်း ကဘူးမြို့ပြင်ဘက်မှာရှိတဲ့ကွာကရေကတာမှာတာလီဘန်တွေကင်းလှည့်သွားလာနေကြတဲ့ပုံဖြစ်ပါတယ်။ဥရုဂွေးနိုင်ငံမွန်တီဗီဒီယိုမြို့မှာကိုဗစ်ကာလအပန်းဖြေကလေးကစားဥယျာဉ်ကမယ်ရီโกရောင်းမြင်းရုပ်လေးတွေကိုပလတ်စတစ်တွေနဲ့ပတ်ထားတဲ့ပုံဖြစ်ပါတယ်။ဥရုဂွေးမှာကိုဗစ်ကြောင့်သေဆုံးသူပေါင်း 6,000 ကျော်ရှိပါတယ်။လာပါလမာမီးတောင်ပောက်ကွဲမှုကြောင့်စပိန်ကန်ရီကျွန်းပေါ်ကအိမ်လေးတွေချော်ရီတွေဖုံးလွှမ်းသွားတဲ့ပုံမှာဒီချော်ရီတွေကြောင့်အိမ်ပေါင်း 2,900 ကျော်ပျက်စီးခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့လူငယ်တွေကိုစစ်တပ်ကပြစ်ခတ်ရမှာတေဆုံးခဲ့ရတဲ့ခန့်ညာဟင်းရဲ့စာပနာကိုတက်ရောက်လာကြတဲ့စေးကြောင်းသူကြောင်းသားတွေရဲ့ပုံမှာတေဆုံးသွားတဲ့ခန့်ညာဟင်းကအသက်18နှစ်အရွယ်စေးကြောင်းတက်နေတဲ့လူငယ်တစ်ဦးဖြစ်ပါတယ်။ဒီပုံကတော့အိန္ဒိယနိုင်ငံကက်ရှမီးယားဒေသစရီနဂါမြို့ပြင်ကဂျီကန်လူမီပါဂျားဂျီကန်ကြီးရဲ့မှာပလတ်စတစ်ပိုက်တွေကိုဖောင်ဖွဲ့သွားလာနေကြတဲ့ဒေသခံတွေရဲ့ပုံကိုမှတ်တမ်းတင်ထားတာပါစပိန်ဘီယင်းစနစ်ကိုနှောက်ယှက်ပြီးအကြမ်းဖက်သူတွေကိုအားပေးတယ်ဆိုရဲဆွဆွဲခြင်းနဲ့အာဏာပိုင်တွေကရက်အဆိုတော့ပါပလိုဟာဆယ်ကိုဖမ်းထားတဲ့အတွက်ကန့်ကွက်ဆန္ဒပြတဲ့နေရာမှာအနမ်းပေးနေကြတဲ့ဆန္ဒပြသူတွေရဲ့ပုံကိုရိုက်ကူးထားတာပါAmerican ပြည်အောင်စု Texas ပြည်နယ်ရဲ့ကိုလူကုန်ကူးသူတွေကတဆင်တရားမဝင်တိတ်တဆိတ်ဝင်ရောက်လာတဲ့ Mexico ကမိသားစုတစုရဲ့ပုံဖြစ်ပါတယ်။ဒီလို American ပြည်အောင်စုနဲ့ Mexico နယ်ခြားကနေတရားမဝင်ဝင်ရောက်လာသူတွေဟာတစ်နှစ်တစ်နှစ်သိမ်းကနန်းနဲ့ချီရှိနေတာပါ။ American ပြည်အောင်စုမှာစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှု20ပြည့်အထိမ်းအမှတ်နေမှာအသက်ဆုံးရှုံးသွားသူတွေရဲ့အမှတ်တရနေရာမှာသွားရောက်ကာရဝါးတည်နေတဲ့မိသားစုများတူရဲ့ပုံမှာဒီတိုက်ခိုက်မှုကြောင့်သေဆုံးသူ3000နီးပါးရှိခဲ့ပါတယ်။ဂါဇာဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားတဲ့အဆောက်အုံတွေကြားကထိခိုက်သေဆုံးသွားတဲ့ကလေးငယ်တဦးကိုသေဆောင်လာတဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့တာပါ။ဟေတီနိုင်ငံမှာငလျင်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားသူတွေအတွေ့ဆန်အလှပေးတဲ့နေရာမှာဆန်အိတ်ယူပြီးလူအုပ်ကြတဲ့ကခက်ခက်ခဲခဲပြန်ထွက်လာရသည်ဖြစ်ဦးခဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကငလျင်တန်းကြောင့်လူပေါင်း 2,300 နီးပါးတည်ဆုံးခဲ့ပြီး 6,500 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဘရာဇီးနိုင်ငံကရဲဝင်တပ်တအုပ်ဟာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ကာလကက်တင်အမေရိကဝတ်ဆန်လုပ်ပြီးကိုရိုနာဗိုင်းရပ်စ်ကိုဘယ်လိုကာကွယ်ကြရမလဲဆိုတာကိုကလင်းငယ်ရီကိုအားပေးပြောပြနေတဲ့ပုံဖြစ်ပါတယ်။ဘရာဇီးမှာကိုဗစ်ကြောင့်တည်ဆုံးသူပေါင်း 6,100 ကျော်ရှိနေပြီဖြစ်ပါတယ်။ဂျီပုံကတော့ယူကရိန်းနိုင်ငံကဗိုလ်တင်တဲ့အထက်တန်းကျောင်းမှာစပီးတက်ရောက်ကြမယ်။ခလင်းငယ်နှစ်ဦးရဲ့ပထမဆုံးနေ့ကျောင်းတက်ကြတဲ့ပုံဖြစ်ပါတယ်။ဂျီပုံလေးကတော့အာဖဂန်နစ္စတန်နိုင်ငံကပြည်ရင်းနေရဆုံးခွာထွက်ပြေးနေတဲ့မိသားစုကခလင်းငယ်လေးလိုင်လာကစားနေတဲ့ပုံဖြစ်ပါတယ်။အာဖဂန်မှာပြည်ရင်းမှာပဲနေရဆုံးခွာထွက်ပြေးရသူပေါင်းကဒီနှစ်ထဲမှာ 2,300 ကျော်ရှိနေပါတယ်ရှင
်။ View American တိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ဒီနေ့ညနေ 9:00 ကနေ 10:00 အထိ View အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့ line number 1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။ဒီဇင်ဘာလနေ့24ရက်နေ့ကကယားပြည်နယ်မှာအရက်သားတွေပေါ်မှာတိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုန်လှုပ်မိရတယ်လို့ကုလသမဂ္ဂအစားနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်ကဒီဇင်ဘာ26ရက်ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ခိုင်လုံတဲ့သတင်းတွေရအနည်းဆုံးကလေးငယ်တူအပါဝင်35ယောက်ကိုသူတို့ရဲ့ကားတွေပေါ်ကဆင်ခိုင်းပြီးတပ်ဖြတ်မိရှို့ခဲ့တယ်လို့သိရကြောင်းနဲ့ဒီအကြမ်းဖက်လုပ်ရမှာ Save the Children အဖွဲ့ကဝန်ထမ်းနှစ်ဦးလည်းပျောက်ဆုံးနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီနိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကယားပြည်နယ်အပါဝင်မြန်မာနိုင်ငံတွင်းကနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်းငံ့ထားလိုက်ပြီလို့ကြေညာပါတယ်။ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားကျင်းလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်ဘက်ကိုမြန်မာဒုက္ခသည်9,000ကျော်နေဆက်ကျော်ဖြတ်ထွက်ပြေးလာတယ်လို့တပ်ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းနယ်စပ်နားမှာရုရှားကတပ်တွေအများပြားချထားတဲ့အတွက်တင်းမာမှုတွေတိုးနေချိန်မှာပဲအနောက်နိုင်ငံတွေအနေနဲ့ရုရှားဘက်ကနေတောင်းဆိုတဲ့လုံခြုံရေးဆိုင်ရာအာမခံချက်တွေကိုပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်ရွေးချယ်စရာနည်းလမ်းတွေကိုစဉ်းစားရမယ်လို့ရုရှားသမ္မတဗလာဒီယာမူတင်ကပြောကြားလိုက်ပါတယ်။ အခုသတင်းချင်းချုပ်ကိုကြားခဲ့ကြတာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကမတ်တင်ကြီးထိုက်ပါအတန်လှန့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Daryl Smith တို့ဖြစ်ပါတယ်ဒီနေ့နေ့မနေ့ VOA အစီအစဉ်တွေကိုလိုင်းနမီတာ32နဲ့49ပထမနာရီဘက်မှာလိုင်းနမီတာ190ကနေတင်ဆက်ခဲ့တာပါတောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.